Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတို့ရရှင်များရှင်။ American ပြည်တော်စု Washington DC မြို့တော် VOA American အတန်းရ2022ခုနှစ်ဩဂုတ်လ10ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 58လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။အားစီရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ပါရှင်ဒီကနေ့ထက်တန်ရသတင်းတွေကိုတော့ကိုခင်မောင်ဆိုမင်းနဲ့အတူပြောပြသွားမှာပါအမေရိကန်သမ္မတဟောင်းထရမ့်ရဲ့အပန်းဖြေအိမ်ကို FBI ရှာဖွေမှုအပေါ် Republican တွေကကန့်ကွက်လိုက်ကြပါတယ်တင်းနဲ့အကျော်မော်ဆရီနာဝီလျံကတင်းနဲ့လောကကိုကြောခိုင်းတော့မယ်လို့ပြောပါတယ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြည်သူလူထုအပေါ်စနစ်တကျတိုက်ခိုက်နေပြီးတော့လူသားစုအပေါ်ကျူးလွန်တဲ့အယားဆုံးမှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးတွေကပြောပါရယ်ဒီလိုသတင်းတွေကြားကြရမှာပါရှင
်ကောင်းပါပြီရှင်ဒီမနေ့ခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကချင်ပြည်နယ်တွင်းတိုက်ပွဲမှာစစ်ကောင်စီက၄ချောင်းကတိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းပေးပို့ချက်ကိုအရင်ဆုံးနားဆင်ချင်ရပါမယ
်ဒီစကန်ကိုတော့တိုက်တဲ့ခြေနေကနေတိုက်ပွဲတော့စစ်တမဖြစ်သွားတယ်လို့ကြားပါတယ်ခင်ဗျာ
ပဲခူးတိုင်းအတွင်းမှာလည်းဩဂုတ်လ10ရက်နေ့မှာ၄ချောင်းကနေတိုက်ခိုက်ခံရပါတယ်။ရခိုင်မှာတော့လုံခြုံရေးစစ်ဆေးတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ဒီလိုသတင်းဆောင်မတွေနားဆင်အပြီးမှာတော့ဆိုရှယ်မီဒီယာလူကြီးများသတင်းတို့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာမြင်ကွင်းချက်မှတ်စုကဘာတလွားခီးသွာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ပိုင်းနဲ့ဖလော်ရီဒါပြည်နယ်ကအမလာကိုစိန်ခံအပန်းဖြေနေအိမ်ကိုဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကဝင်ရောက်စီးနှင်းရှာဖွေတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတအိမ်ဘျူရိုကအထူးသဖြင့်မှတ်ချက်ပေးပြောဆိုတာမရှိပါဘူး
You know, the president and the White House learned about this FBI search from public reports. We learned just like the American public did.
FBI ကဝင်ရောက်ရှာဖွေတဲ့ကိစ္စကိုသမ္မတဘိုင်ဒန်ရောအင်ဖြူရောကပါသတင်းတွေကနေပဲသိခဲ့ရတာပါလို့အင်ဖြူရောပြောခွင့်ရသူခရင်းရောက်ပြဲကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ FBI ကဝင်ရောက်ရှာဖွေမယ်ဆိုတာကြိုတင်အသိပေးတာမျိုးမရှိဘူးလို့လည်းသမ္မတဟောင်းထရမ့်ရဲ့နေတော်တာဝန်ရှိသူတွေကပြောပါတယ်။အခုလိုဝင်ရောက်ရှာဖွေချိန်မှာဖလော်ရီဒါကနေအိမ်မှာမစ္စတာထရမ့်ရှိမနေပဲနယူးယောက်မြို့ကိုရောက်နေတာပါ။သမရဟောင်းသူ့ရဲ့နေအိမ်ကို FBI ကအခုလိုဝေရောက်စီးနှင်းရှာဖွေတာမျိုးအမေရိကန်သမိုင်းတစ်လျှောက်တစ်ကြိမ်မှမရှိခဲ့ဘူးလို့အာကွန်တက်ကတို့ကနိုင်ငံရေးသိပ္ပံဌာနပါမောက်ခဒေးဗစ်ကိုဟန်ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်လို့ FBI ဖက်ကရောတရားရေးဌာနကပါမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးတယ်လို့ရှာဖွေရတဲ့အကြောင်းရင်းလည်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီကိစ္စကိုရှင်းပြဖို့ Republican အမတ်တွေကအင်္ဂါနေ့မှာတောင်းဆိုလိုက်ကြပါရယ်ဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကိုလာမယ့်နှစ်အစောပိုင်းမှာRepublican တို့ပြန်ပြီးတော့ထိန်းချုပ်နိုင်ခဲ့မယ်ဆိုရင်ဒီကိစ္စကိုစုံစမ်းစစ်ဆေးမယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ကကတိပြုပြောဆိုပါတယ်လူထုသဘောထားစစ်တမ်းအရာအောက်လွှတ်တော်ကို Republican တို့ပြန်ထိန်းချုပ်နိုင်ခြင်းလည်းရှိနေပါတယ်တမရထရမ့်ရဲ့ဒုသမရဟောင်း Mike Pence ကလည်းတမရထရမ့်ရဲ့နေအိမ်ကိုအခုလိုဝင်ရောက်ရှာဖွေတဲ့အပေါ်တန်းချီတဲ့ American ပြည်သူတွေလည်းပဲသူလည်းအထူးစိုးရိမ်မိပါတယ်လို့ပြောပါတယ်တရားရုံးခွင့်ပြုချက်နဲ့သာအခုလိုဝင်ရောက်ရှာဖွေနေတာဖြစ်ပေမဲ့ဒါဟာအနာဂတ်လည်းအတုံးချတာလို့ Republican အမတ်တချို့ကလည်းပြောဆိုကြပါတယ်။ရှာဖွေခွင့်ကိုတရားရေးဌာနအမြင့်ဆုံးအရာရှိကအတည်ပြုရတာဖြစ်ပုံရပေမဲ့လို့ဒီကိစ္စမှာရှင်နေချုပ် Merrick Garland ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမရှိပါဘူး
။ Russia သိမ်းပိုက်ထားတဲ့ Crimea ကျွန်းဆွယ်ရှိ Russia လေတပ်အခြေစိုက်စခန်းမှာအင်္ဂါနေ့ကပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတဦးသေဆုံး၅ဦးဒဏ်ရာရှိခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပေမဲ့ဘာကြောင့်ဖြစ်ရတယ်ဆိုတာကိုတော့မသိရှိရသေးပါဘူး။2014ခုနှစ်ကရုရှားပိုင်နယ်ထဲသွတ်သွင်းခဲ့တဲ့ခရိုင်းမီးယားဒေသကစာကီလေဒတ်အခြေစိုက်စခန်းရှိလက်နက်တွေထားရှိရာဒီနေရာကပေါက်ကွဲခဲ့တာဖြစ်ပြီးလက်နက်ကြီးထိမှန်တာမဟုတ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါနဲ့ပတ်သက်လို့ယူကရိန်းအာဏာပိုင်တွေကလက်တလောတစ်စုံတရာဝေဖန်ချက်မပေးပေမဲ့အဲ့ဒီလေဒတ်စခန်းကိုယူကရိန်းတပ်ဖွဲ့တွေကပစ်လိုက်တဲ့တာဝေးပစ်ဒုံးကြီးထိမှန်ခဲ့တယ်လို့အင်တာနက်လူမှုကွန်ရက်မှာအတိမပြုတ်နိုင်တဲ့သတင်းတွေပြန့်နှံ့နေပါတယ်။အဲ့ဒီစကန်ကပေါက်ကွဲတဲ့အီယာမမီလုံကြီးဟာကောင်းကင်မှာမြင့်တက်လာတဲ့အတွက်မလတ်မကန်ပင်လယ်နဲ့ကမ်းခြေမှာအပန်းဖြေနေရောင်လှမ်းနေကြသူတွေကြောက်လန့်ပြီးထွက်ပြေးကုန်ကြပါတယ်။လေဒတ်စကန်တာဝန်ရှိသူတွေကတော့စကန်ပတ်လေ3မိုင်ကျော်ကိုအသွားအလာအဝင်ထွက်ကန့်တတ်လိုက်ပါတယ်။ရုရှားကျူးကျော်စစ်6လအတွင်းရောက်လာပြီးမဲ့ယူကရိန်းတပ်ဖွဲ့တွေကခရိုင်းမီးယားကျွန်းဆွယ်ကိုတိုက်ခိုက်ခဲ့ခြင်းမရှိသေးပါဘူး။တကယ်လို့အဲ့ဒီဒေသကိုယူကရိန်းတို့ကတိုက်ခိုက်လာပါကမြို့တော်ကီယက်အပါအဝင် ယူကရိန်းနိုင်ငံဟာကြီးမားတဲ့လက်တုံ့ပြန်မှုကိုကြုံတွေ့ရမယ်လို့ရုရှားကသတိပေးထားပါတယ်ခင်ဗျာ
။အစ္စရယ်ကိုသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဖက်ကန်ကနဘလုစ်မြို့ဖမ်းဆီးမှုတစ်ခုအတွင်းအစ္စရယ်ရဲ့ပစ်ခတ်မှုကြောင့်ပါလက်စတိုင်း၃ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းဂျမားရဲ့ဝန်ကြီးကပြောပါတယ်။အစ္စရယ်ဘက်ကလည်းဂျော်ဒန်မြစ်အနောက်ဖက်ကန်ကထိတ်တက်ရင်ဆိုင်တွေ့မှုအတွင်းပါလက်စတိုင်းသနတ်သမားနှစ်ဦးကိုရဲတို့ကပစ်ခတ်တပ်ဖြတ်ခဲ့တယ်လို့အင်္ဂါနေ့မှာပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းအစ္စလာမစ်ဂျီဟတ်လက်နက်ကိုင်အဖွဲ့နဲ့အစ္စရေးတို့ကြား၃ရက်ကြာပစ်ခတ်တိုက်ခိုက်မှုရစရဲသဘောတူညီမှုအဆုံးသတ်သွားပြီးနောက်တစ်ရက်မှာပဲအခုလိုပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါလက်တလောလာတွေအတွင်းအစ္စရေးတပ်တွေကဂျော်ဒန်မြစ်အနောက်ဖက်ကမ်းမှာပါလက်စတိုင်းလက်နက်ကိုင်တွေကိုနှိမ်နင်းဖို့ညစဉ်ဆိုသလိုရှောင်းနှခင်ဝရောက်ဖမ်းဆီးနေတာပါအစ္စရေးတပ်ဖွဲ့တွေကိုပြင်မထားတိုက်ခိုက်မှုတွေဒီနေ့အစောပိုင်းမှာပေါ်ပေါက်ခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးနိုင်နေနေတာလည်းဖြစ်ပါတယ်ဒီနေ့အစောပိုင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အလိုရှိနေတဲ့အီဘရာဟင်နာဘူစီရဲ့အိမ်ကိုအစ္စရေးရဲတွေကဝိုင်းဝန်းဖမ်းဆီးခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ဖမ်းဆီးမှုအတွင်းပြစ်ခတ်မှုပေါ်ပေါက်ခဲ့တာကြောင့်အယ်နာဘူစီနဲ့အခြားပါလက်စတိုင်းလက်နက်ကိုင်တို့တေဆုံးခဲ့တယ်လို့သူ့နယ်အိမ်မှာပောက်ကွဲရေးပစ္စည်းတွေနဲ့လက်နက်တွေတရှိခဲ့တယ်လို့အစ္စရေးဘက်ကအတည်ပြုပြောဆိုပါတယ်
။ကဘာကျော်အမေရိကန်အမျိုးသမီးတက်နစ်အားကစားသမားဆရီနာဝီလျံဟာ Grand Slam Champion 23ခုရရှိပြီးနောက်အားကစားလောကကိုကြောခိုင်းဖို့အစဉ်သင့်ဖြစ်နေပြီလို့ပြောပါတယ်။နောက်ထပ်ကလေးတစ်ယောက်ထပ်ယူဖို့နဲ့စီးပွားရေးကိုအာရုံစူးစိုက်တော့မယ်လို့ပြောပါတယ်။ဒီလာထဲမှာအသက်42နှစ်ပြည့်တော်မှာဖြစ်ပြီးတခုခုပြန်လှုပ်ပေးဖို့အချိန်တန်ပြီလို့ Box Magazine ကအင်္ဂါနေ့ကစောင်းပါရေးသားထားပါတယ်။အငိမ့်စားယူတဲ့စကလုံးကိုမကြိုက်တဲ့အတွက်အဲ့ဒီအစားသူ့ဘဝကိုတက်နစ်အားကစားလောကနဲ့ဝေးရာတခြားပိုအရေးကြီးတဲ့အဆင့်တစ်ဆင့်ကိုတိုးတက်ပြောင်းလဲလာတာသဘောထားချင်းကြောင့်ပြောပါတယ်။ဆရီနာဝီလျံဟာဒီတစ်ပတ်ထက်ကနေဒါနိုင်ငံတိုရန်တိုမြို့ကကွင်းအမာတက်နစ်ကစားပွဲမှာကစားမှာဖြစ်ပြီးအဲ့ဒီနောက်မှာတော့ဒီနှစ်ထက် Grand Slam နောက်ဆုံးပွဲစဉ်ဖြစ်တဲ့ဩဂုတ်လ29ရက်နေ့မှာစတင်မဲ့ US Open မှာကစားမှာပါ။ဆရီနာဝီလျံဟာ Grand Slam တူးချင်းကြီးစားပြိုင်ပွဲမှာအမျိုးသမီးတွေထဲမှာရောအမျိုးသားတွေထဲမှာပါအများဆုံးဖြစ် Champion စု23စုရရှိထားသူဖြစ်ပါတယ်စု24စုနဲ့သူ့ထက်ပိုရရှိဘူးသူအဖြစ်စံချိန်တင်ခဲ့ဘူးတဲ့တက်နစ်အားကစားမယ်မာဂရက်ကုတ်ရှိခဲ့ပေမဲ့အများစုကတော့အပျော်ရန်ပွဲစဉ်တွေမှာဒါအနိုင်ရတာဖြစ်ပါတယ်ခင်ဗျာ
UA American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြည်သူလူထုအပေါ်စနစ်တကျတိုက်ခိုက်နေပြီးလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်။ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့တိချလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IWM ရဲ့နှစ်ပတ်လည်အစည်းအဝေးခါမှာအဲဒီလိုပြောထားတာပါ။အမျိုးသမီးနဲ့ကလေးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာအဆိုအဝါဆုံးနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။ဒါပေမဲ့တမိုင်းတလျှောက်ဒီရာဇဝတ်မှုတွေမှတ်တမ်းမဝင်ခဲ့တယ်လို့စုံစမ်းစစ်ဆေးတာလည်းနေခဲ့တယ်လို့အဖွဲ့ရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျန်ကပြောပါတယ်။စုံစမ်းရေးအဖွဲ့ကအရင်အမြင်200ကျော်စီကနေတရင်အချက်လက်ပေါင်း3000ကျော်စုဆောင်ခဲ့တယ်လို့ဩဂုတ်လ9ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီလိုစုဆောင်ခဲ့တဲ့သက်တည်အထောက်အထားတွေထဲမှာလူတွေ့မေးမြန်းချက်တွေမှတ်တမ်းဗီဒီယိုတွေဓာတ်ပုံတွေကောင်းငင်ကားရတဲ့ပုံရိပ်တွေနဲ့လူမှုမီဒီယာကအထောက်အထားတွေလည်းပါဝင်ပါတယ်။အဲ့ဒီအထောက်အထားတွေအရာလက်နက်ကိုင်တပ်ဖွဲ့တွေဟာအမျိုးသမီးတွေကိုမဒိန်ကြည့်ပြီးတော့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့ကြတယ်လို့အစင်ခါစာမှာဖော်ပြပါရှိပါတယ်။ဒုက္ခတဲ့တင်းချီထွက်ပြေးခဲ့ရတဲ့ရွင်ကြရီအပေါ်စစ်စင်ရင်ငါးနှစ်မြောက်အထိမ်းမှမတိုင်ခင်နှစ်ပတ်အလိုမှာပဲ IWM ရဲ့နှစ်ပတ်လည်အစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်
။မန္တလေးဥပိုလ်တော်မှာအကျဉ်းသားတချို့ကမကျေနပ်ချက်ကိုဖြေရှင်းဖို့ထောင်အာဏာပိုင်တွေကိုတောင်းဆိုရမှာအင်္ဂါနေ့ကရုံရင်ဆန်ကပ်ဖြစ်ပွားခဲ့ကြောင်းအကျဉ်းထောင်နဲ့နှိစပ်သူအတိုင်းဝိုင်းကပြောပါတယ်။မန္တလေးအောင်မြေသားဆန်အိုးဘူထောင်မှာထောင်ဝင်စာပေးပို့တဲ့ပစ္စည်းထုတ်ခြင်းမှားယွင်းမှုအတွေ့မကျေနပ်ရာကအကျဉ်းသားတွေကထောင်အာဏာပိုင်တွေကိုတောင်းဆိုရာရုံရင်ဆန်ကပ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။မှားယွင်းမှုအတွေ့ဖြေရှင်းပေးဖို့တောင်းဆိုနေသူတွေကို လူစုခွဲခိုင်းတာကိုနားမထောင်တာကြောင့်အာဏာပိုင်တွေကရိုက်နှက်လူစုခွဲခဲ့ကြကြောင်းလဲအကျဉ်းထောင်တဲ့နှိစက်သူတွေကပြောပါတယ်။အင်္ဂါနေ့မှာပဲအကျဉ်းသားတဦးကတရားခွင်စစ်ဆေးမှုကိုအယုံကြည်မရှိကြောင်းပြတာတဲ့အနေနဲ့ကြောပေးထိုင်ကန့်ကွက်ခဲ့တာကိုအာဏာပိုင်တွေကရိုက်နှက်ခဲ့ရာကရုံရင်းစံကထပ်မံဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့ကအဖြစ်ပြက်နဲ့ပတ်သက်လို့အတီးပြုတ်နိုင်ဖို့ထောင်အာဏာပိုင်တွေနဲ့စစ်ကောင်စီတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရရှိခဲ့ပါဘူး။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူထောင်ထဲရှိပြီးအကျဉ်းထောင်တွေအတွင်အခွင့်အရေးချိုးပေါက်ခံရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်နဲ့နီစတဲလက်တော့တယောက်ကိုပါကစ္စတန်ရဲတပ်ကအင်္ဂါနေ့မှာဖမ်းဆီးလိုက်ပါတယ်။တပ်တွင်အာဏာဖီဆန်အောင်စစ်အရာရှိတွေကိုလုံဆောင်မှုဆွဲချက်နဲ့အဲဒီလိုဖမ်းဆီးလိုက်တာပါ။ရှာဘတ်စကီလ်ကိုသူကားထဲကနေဆွဲထုတ်သွားပြီးတော့မြို့တော်အစ္စလာမဘတ်အပြင်ဘက်ကထိနေရေးစခန်းစီမပုတ်ခင်နှိပ်စက်ခဲ့တယ်လို့ဝန်ကြီးချုပ်ခန်းရဲ့ PTI ပါတီကဆွဆွဲပြောဆိုပါတယ်။ဒေသခံရုတ်တံမှာတော့ဂီလ်ရဲ့ကားမှန်တွေကွဲနေတာကိုတွေ့ရပါတယ်။ဒါဟာဖမ်းဆီးမှာမဟုတ်ပဲပြန်ပေးဆွဲတဲ့လို့ရဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းခန်းကတွေ့တာလူမှုစာမျက်နှာမှာရေးပါတယ်။ဒီလိုရှက်စရာအပြုအမူမျိုးကိုဘလို့ဒီမိုကရေစီနိုင်ငံမှာမှလှုပ်ဆောင်လို့ရသလားနိုင်ငံသမားတွေကိုရှန်သူလိုဆက်ဆန္ဒပြပထောက်ခံမှုရထားတဲ့အစိုးရကိုလူလိန်လူညစ်တွေအဖြစ်သတ်မှတ်အောင်လုပ်နေကြတယ်လို့လည်းရေးသားထားပါတယ်။ရှာဘတ်ဂီလ်ကိုအစိုးရကိုစားဖမ်းဆီးပြီးတော့စူပူထကြွအောင်လုံဆောင်မှုနဲ့အရေးယူထားကြောင်းပြည်ထရေးဝန်ကြီးရာနာဆနာဦးလာကအခင်းဖြစ်ပြီးနိုင်ပိုင်အကြမ်းမှာပဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားဖြစ်တဲ့ဂီလ်ကိုတော့အနာဖီဆန်အောင်စစ်မှုထမ်းတူကိုတိမ်သွင်းစီရင်မှုနဲ့အရေးယူထားတယ်လို့လည်းဝန်ကြီးဆနာဦးလာကပြောပါတယ်။ရှာဘတ်ဘီလ်ကိုပုဒ်ထုံးနဲ့မှယုံထုံမှဖြစ်ပြီးတော့တရားရုံးကဆုံးဖြတ်လိုက်မယ်လို့လည်းပြောပါတယ်။ဆွဲချက်တွေမှာအပြည့်ရှိကြောင်းဆုံးဖြတ်ရင်တော့တည်တံ့ချခံရနိုင်ပါတယ်။လက်ရှိနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ AIY သတင်းဌာနမှဂီလ်ပြောဆိုခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုအဖန်ခံရတာဖြစ်ပါတယ်
။တရုတ်အစ်စ်မြင့်သင်္ဘောတီရီလင်္ကာနိုင်ငံကိုလာရောက်မဲ့အပေါ်အိန္ဒိယကစိုးရိမ်တဲ့သဘောထားထွက်ပေါ်နေချိန်မှာပဲအစီအစဉ်ကိုဆိုင်းငံ့ထားဖို့တီရီလင်္ကာနိုင်ငံကတရုတ်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။တရုတ်သင်္ဘောတီရီလင်္ကာစိတ်ကမ်းမှာစိုက်ကပ်မဲ့အစီအစဉ်ကြောင့်စီးပွားရေးနဲ့လုံခြုံရေးရိုက်ခတ်မှုရှိမရှိစောင့်ကြည့်သွားမယ်လို့အိန္ဒိယကပြီးခဲ့တဲ့လနှောင်းပိုင်းမှာပဲပြောခဲ့ပါတယ်။တရုတ်သင်္ဘောယော်ဝမ်ဖိုက်ဟာကြာသပတေးနေ့ကနေဒီလဩဂုတ်လ18ရက်အထိလိုအပ်တာတွေဖြည့်ဆည်းဖို့အတွက်တီရီလင်္ကာနိုင်ငံဟမ်ပန်တိုဘာစိတ်ကမ်းမှာစိုက်ကပ်ပြီးခဲ့တဲ့လကခွင့်ပြုထားခဲ့ပေမဲ့နောက်ထပ်ညှိနှိုင်းစရာတွေရှိတာကြောင့်ခရီးစဉ်ကိုဆိုင်းငံ့ထားဖို့တရုတ်နိုင်ငံကိုတောင်းဆိုကြောင်းတီရီလင်္ကာနိုင်ငံရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တောင်းဆိုထားတဲ့အကြောင်းရင်းကိုတော့မပြောပါဘူး။ Yuanyan Fight ဟာသူတေသနာနဲ့အချက်လက်စုဆောင်းတဲ့သင်္ဘောအဖြစ်ဖော်ပြပေမဲ့ဂျိုရုဆက်သွယ်ရေးစနစ်ရော့ကက်တွေနဲ့မစ်ဆိုင်းဒုံးပစ်လက်မှုတွေကိုစောင့်ကြည့်တဲ့အစစ်မြင့်ကိရိယာတွေတပ်ဆင်ထားကြောင်းလုံခြုံရေးဆိုင်ရာပညာရှိတွေကပြောဆိုပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနမ်းလောင်တဲ့ကိုခင်မောင်စုမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ပြည်ရင်းကတိုက်ပွဲတွေအခြေအနေဆိုင်ရာသတင်းဆောင်မတွေကိုနားဆင်ချက်ရအောင်ပါ။ကချင်ပြည်နယ်ဖားကံမြို့နယ်ဆယ်စင်းချေရွာမှာဩဂုတ်လ9ရက်နေ့တိုက်ပွဲဆက်လက်ဖြစ်ပွားခဲ့ပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်။တိုက်ပွဲတွေထပ်ဖြစ်လာတာကြောင့်ဆယ်စင်းရွာမှာဒေသခံပြည်သူတချို့ပိတ်မိနေတာတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ဖားကံမြို့နယ်ဆယ်စင်းချေရွာမှာပြီးခဲ့တဲ့လကလေးကတိုက်ပွဲတွေဖြစ်ပွားပြီးစစ်ရေးတင်းမာမှုရှိနေရာကတနင်္လာနေ့ကစစ်ကောင်စီတပ်စခန်းနဲ့ရှမ်းပြည်တပ်ဖွဲ့ SNA ရဲ့တပ်စခန်းတွေကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကတိုက်ခိုက်ခဲ့တယ်လို့အင်္ဂါနေ့မှလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တာပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
အဲ့ဒီစစ်ပွဲမှာတိုက်ပွဲတွေစစ်ဖြစ်ပါတယ်။ဒီကတော့အဲ့ဒီရေးစခန်းကိုတော့တိုက်တဲ့အခြေအနေကနေတိုက်ပွဲတော့စစ်ပွဲမှာဖြစ်သွားတယ်လို့ကြားပါတယ်ခင်ဗျာ။စစ်ကောင်စီဘက်ကလည်းရေကြောင်းနဲ့တိုက်ခိုက်တဲ့အခြေအနေရှိပါတယ်ခင်ဗျာ။ညနေပိုင်းတနင်္လာခွဲအချိန်နောက်မှာဂျက်ဖိုက်တာနဲ့လာတယ်လို့ပြောတယ်။ဘယ်နှစ်ချင်းဆိုတာတိကျတော့မသိဘူး။ဒါပေမဲ့ဒီနှစ်ချင်းသုံးချင်းနောက်ပတ်ပြီးမှဘုံကျဲတယ်လို့တရင်ကတော့ရပါတယ်ခင်ဗျ
ာ။ဩဂုတ်လ၈ရက်နေ့မနေ့တနင်္လာလောက်အချိန်မှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဆယ်စင်းရွာကစစ်ကောင်စီတပ်စခန်းတစ်ခုနဲ့SNA တပ်စခန်းနှစ်ခုကိုသိမ်းပိုက်ခဲ့တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လလေလောက်ကလည်းဆယ်စင်းရွာမှာစစ်ကောင်စီ SNA ပူးပေါင်းတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီး စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဇူလိုင်လတိုက်ပွဲပြင်းထန်ခဲ့ပြီးနောက်ဒေသခံဆယ်စင်းရွာသားတွေပါကန်းမြို့နယ်ဟောင်းပါနဲ့တာမခန်ကျေးရွာမုံညင်းမြို့နယ်အင်းတော်ကြီးဒေသဘက်တွေကိုတင်းရှောင်တာတွေရှိခဲ့ပြီးနောက်ပိုင်းတိုက်ပွဲတွေပြန်ငြိမ်သက်ချိန်မှာတချို့ကနေရပ်ပြန်လာတယ်လည်းရှိခဲ့ပါတယ်။ဆယ်စင်းရွာသားတွေနဲ့ဆက်သွယ်ရှိသူတဦးကတော့ဆယ်စင်းရွာအတွင်းမှာပိတ်မိနေသူတွေရှိကြောင်းအခုလိုပြောပါတယ်
။ဒီနေ့ကတော့လေငယ်တော့တော်တော်ကိုဟောက်ရိုက်တယ်။နှစ်ပြီးတစ်ခါတစ်ပြီးတစ်ခါနဲ့ကို၅က၆ခါတော့ရှိတော့ဘုံထတာပေါ့လေနော်။ဟိုမှာပိတ်မိကုန်ပြီတွေ့လို့မရကုန်တော့ဘူးလို့ကြားတယ်။အဲ့ဒီနှစ်ပိုင်းကတော့ချိတ်လို့ရသေးတယ်။အခုနှစ်နာရီလောက်ပတ်စားပြီးတော့ပြန်ချိတ်လို့မရတော့ဘူးဖြစ်နေရတော့။အဲ့တော့ဘေးနားလေးရရွာဒီကိုဟိုဟိုလာခဲ့ကြအောင်ပါညာနဲ့ဖုန်းတွေပိုင်းဆက်တယ်လို့လည်းအဲ့လိုလည်းကြားနေတယ်
။အချားဒေသခံကူညီသူတူဦးကလည်းတိုက်ပွဲဖြစ်ပွားပြီးနောက်မှာဆယ်စင်းရွာသားတွေဟာထပ်မံတင်းဆောင်ဖို့ဆက်သွယ်လာတာရှိကြောင်းပြောပါတယ်
။ခဏနေကျွန်တော်ဖုန်းဆက်နေကြတာဟာဟိုတချို့လည်းအဲ့ဒီမန်တယ်လို့ပြောတယ်ရွာတော့ဖြစ်တယ်လို့ပြောတယ်။အဲ့နဲ့သူတို့လာကျင်တာပေါ့လေတာမခံဘက်ကိုလာကျင်တာမဖြစ်မနေလားမယ်ဆိုတော့ကူညီရမှာပေါ့ကျွန်တော်ကလည်းဒီဘက်မှာလည်းအဲ့တနင်္လာတော့ဟိုကူညီထားတာပေါ့လေတော့တယ်တော့ခေါင်းမားနဲ့တံမကန်ပေါ့တော့200ကျော်လောက်တော့ရှိရဟုတ
်ကချင်းပြည်နယ်မှာဒီရက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါပြီးခဲ့တဲ့10ရက်နေ့ကနမ်တီမြို့အထက်တန်းကျောင်းမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့သလို9ရက်နေ့ကတော့မြေကြီးနားမြို့ပါလနာရက်ကွက်ကနယ်မြေရဲစခန်းကိုဝင်ရောက်တိုက်ခိုက်တာရှိခဲ့ပါတယ်ဝိုင်းမော်မြို့နယ်အတွင်းမှာတော့ဇူလိုင်လဇန်းကလေးကတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုအခုချိန်ထိလဲစည်ရေးတင်းမာမှုမြန်မာနေစေဖြစ်ပါတယ်ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
ကိုညံဝင်းအောင်ပါရှင်ပဲခူးတိုင်းအတွင်းကတိုက်ပွဲတွေအခြေအနေကိုပြောပြပါမယ်ကရင်အမျိုးသားအစည်းအရုံးတက်မဟာ၃နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီကဩဂုတ်လ၈ရက်နေ့မနေ့ကလေးချောင်းကနေတိုက်ခိုက်ပါတယ်။ဒါအပြင်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့တိုက်ပွဲတွေဖြစ်နေပြီးအနည်းအနာကကျေးရွာပေါင်း9ရွာလောက်ကဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးနေကြရတယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်မျိုးသားစီယုံ KNU ထိန်းချုပ်ရာညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်နေရာဩဂုတ်လ၈ရက်နေ့မနေ့ကတော့စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်ဩဂုတ်လ၈ရက်နေ့ပေါ့အဲ့လေနှစ်ပြီးလာရောက်ပြီးပြစ်ခတ်တယ်ပေါ့မှာလာရောက်ပြစ်ခတ်တဲ့နေရာတော့ကြောက်ကြီးမြို့နယ်နဲ့ဒီပဲတောင်ကြီးရွာစတင်ကျောင်းအနီးတဝိုက်မှာ၅ကျေတောင်ပြစ်ခတ်တာပြစ်ခတ်ရတော့ဒီရရတော့နေပြပေါ့အားနားတော်ဝင်ကျွန်တော်ကရင်လူမျိုးတွေပဲနေတာပေါ့အများစုကတော့ပောက်မကျင်ရွာကြီးအကုန်လုံးပေါ့ပြောမစင်ဥလိမ်ပင်ကြီးရွာတို့ပဲတောင်ကြီးရွာတို့ကျော့စလစ်ပုံကြီးရွာပေါ့အင်တိုင်းခုံကြီးရွာပေါ့အားနားမှာရှိနေရွာ56ခုနေရွာတော့ရွာသားတွေကတော့အကုန်လုံးထွက်ပြေးရတာပေါ့
ကြီးရွာသားတွေဟာထောင်ထဲချီပြီးထွက်ပြေးနေရတယ်လို့လည်းပြောပါတယ်လေကြောင်းတိုက်ခတ်မှုလုပ်တဲ့နေ့ကတော့ KNU တပ်တွေနဲ့တိုက်ပွဲဖြစ်တာမရှိဘူးလို့လည်းဆိုပါတယ်ဒီရက်ပိုင်းမှာတော့ KNU နဲ့စစ်ကောင်စီတပ်တွေဟာမကြာခဏတိုက်ပွဲတွေဖြစ်နေတာတွေတော့ရှိတယ်လို့လည်းပြောပါတယ
် KNU နဲ့တော့အဲ့ဒီနေ့ကတော့မရှိဘူးပထမနေ့9ရက်နေ့မှာတော့ KNU နဲ့ညနေ4နာရီလောက်မှာစစ်ကောင်စီတပ်ဝင်လာနဲ့ဒုတာဆုံမဟိုကျောက်စစ်ကုန်းဟိုဝင်လာတော့ KNU တပ်ရင်းကုန်းနဲ့တွေ့ပြီးတော့လေမင်းကြီးရနဲ့ပဲတောင်ကြီးရရမှာလူတက်ွယ်ဖြစ်ကြတာရှိတာပေါ့ဒီဘက်ကတက်မှာ၃ဘက်ဟိုအဲဒီ၃ဘက်ကိုအများဆုံးကသူကမကြမကြသလားပြစ်နေရသူတို့ကတက်ွယ်မရှိတဲ့နေလဝဲတယ်ဟဲ့ဟိုတက်ွယ်မရှိမနဲ့ဟိုကသူတို့လာလာပြီးပြစ်နေတယ်မှာ
ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာနဲ့ပတ်သက်လို့တော့ KNU ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU ကတော့ပြီးခဲ့တဲ့ဇူလိုင်လတိုက်ပွဲလာကျုပ်စရင်ထုတ်ပြန်ခဲ့ရမှာတော့တက်မ၃နယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပေါင်း52ကြိမ်ဖြစ်ခဲ့ကြောင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု9ကြိမ်လုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ9ရက်နေ့ကတော့စစ်တောင်းမြေအနောက်ဘက်ကမ်းမှာရှိတဲ့စစ်ကောင်စီတပ်တွေကလိန်ပင်ကျေးရွာတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်လိန်ပင်ကျေးရွာကအသက်21နှစ်အရွယ်အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိတယ်လို့လည်းဒေသခံကပြောပါတယ
်။ဟုတ်ကဲ့လေမင်းကြီးရောက်ကြည့်တာပေါ့မှာအဲ့မှာညဒီမီတရားကဟိုနင်းလက်နက်ကြီးထိကပ်မှုဖြစ်သွားတာပေါ့ထိကပ်ကြံရသွားတာပေါ့
ကြောက်ကြီးမျိုးနယ်တဲကိုစစ်ကောင်စီတပ်တွေကမေလကစပြီးနေရာချဲ့ထွင်လာတာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်အခုဆိုရင်ကျေးရွာပေါင်း30ကျော်ကဒေသခံတွေဟာတောတောင်တွေထဲမှာထွက်ပြေးနေရပြီးစစ်ဘေးရှောင်သူလူဦးရေ16,000ကျော်ရှိတယ်လို့လည်းစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာပါရှင်ရခိုင်ပြည်နယ်တွင်ကလုံခြုံရေးအခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြလိုပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကတောင်ပေါက်ချေးရွာနဲ့ဖရဲပေါင်းချေးရွာတွေမှာအင်ကာနစ်မနက်ပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ရောက်စစ်ဆေးတာကြောင့်ဒေသခံတွေကြောက်လန့်ထွက်ပြေးကြရတယ်လို့ဒေသခံတို့ကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဖရဲပေါင်းချေးရွာဖုန်ကြီးကျောင်းမှာစခန်းချနေထိုင်နေတယ်လို့လည်းပြောကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စွန်မင်းပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကတောင်ပေါက်ချေးရွာနဲ့ဖရဲပေါင်းချေးရွာတွေမှာအင်ကာနစ်မနက်ကစစ်ကောင်စီတပ်သားတွေဝင်ရောက်စစ်ဆေးနေတာကြောင့်ဒေသခံတွေကြောက်လန့်ထွက်ပြေးကြရတဲ့အကြောင်းကြောက်တော်မြို့ကန်တဦးက VOA ကိုပြောပါတယ်
။အဲ့ဒီရွာမှာလည်းဟော2020ကမင်းရှုခံလိုက်ရတဲ့ရွာဆိုတော့အကောင်လုံးစစ်တပ်ကိုမြန်မာနဲ့ထွေးပြေးတယ်ဒါအဲ့ဒီရောမှာစစ်တပ်ရောက်သွားတော့ဒါချစ်ရောအုပ်ချုပ်ရေးဘုံကိုချတယ်ရွာသားတွေကိုခေါ်တယ်စစ်စင်းမင်းမြင်တာတွေရှိတယ်အပြီးတော့အဲ့ဒီမောင်ဝင်းလိုက်ဆိုတဲ့အကောင်လေးနဲ့ဒီနောက်အကောင်လေးတကောင်ကိုဖမ်းဆီးပြီးတော့စစ်စစ်တာတွေရှိခဲ့တယ်အပြီးတော့ပြန်လွှတ်သွားတယ်လို့သိရတယ်ဗျအပြီးတော့အဲ့ဒီကနေပြီးတော့ဖယပေါင်းချစ်ရောကိုဆက်သွားတယ်ဗျသူတို့ကဆက်သွားပြီးတော့ဖရဲပေါင်းချေးရွာအခုရွာတိဖုံးကြီးကျောင်းမှာအဲ့ဒီနေရာမှာပဲအဲကဲနေပါတယ်ရှားပြီးတော့နေတယ်ရွာဆော့တွေကတော့ကြောက်ပြီးလင်းပြီးတော့ထွက်သွားတာကိုပြည်မြတ်တွေးရှိရတယ်ဗျ
လူရင်အား100လောက်ရှိတဲ့စစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ရွာမှာစစ်ဆေးနေတာကြောင့်ကြောက်လန့်ပြီးတော့ရွာလုံးကျွတ်နီးပါးထွက်ပြေးနေကြရတယ်လို့ထွက်ပြေးတိမ်းရှောင်လာတဲ့တောင်ပေါက်ချေးရွာသားတဦးကလည်းအခုလိုပြောပါတယ
်အဲသူတို့ကကျန်တဲ့လူတွေကိုဖမ်းနေတယ်လေကျန်တဲ့လူတွေကိုဖမ်းပြီးတော့မိမယောက်ျားအဲ့လိုဖမ်းပြီးတော့စစ်တယ်လေအခုဆိုရင်ရွာတွေပြီးတော့ထွက်လို့ပြင်းနေရတာပေါ့ရွာလုံးလို့ပြောမယ်ဆိုရင်ရတာပဲအမအဖိုးတွေအဖိုးတွေ၄၈ခုရောက်ပဲကျန်ခဲ့တာကျန်တဲ့လူတွေကတော့အကုန်လုံးပြေးရတာပဲ
လက်ရှိစစ်ကောင်စီတပ်သားတွေဝင်ရောက်စစ်ဆေးနေတဲ့တောင်ပေါက်ကျေးရွာနဲ့ဖရဲပေါင်းကျေးရွာဟာရွာချင်းကပ်ကျေးရွာတွေဖြစ်တယ်လို့ပြီးခဲ့တဲ့2020စက်တင်ဘာလကစစ်ကောင်စီတပ်တွေမိရှုဖျက်ဆီးတာကိုခံရတဲ့ကျေးရွာတွေလည်းဖြစ်ပါတယ်ဒါကြောင့်မို့ဒေသခံတွေဟာစစ်ကောင်စီတပ်တွေကိုမြင်တာနဲ့ကြောက်လန့်နေရသလိုဖမ်းဆီးစစ်ဆေးလို့မပြေနိုင်ရင်အသက်ခံရမှာကိုစိုးရင်တာကြောင့်အခုလိုထွက်ပြေးရတာဖြစ်တယ်လို့လည်းတောင်ပေါက်ဒေသခံတဦးကပြောပါတယ်
။ဟုတ်တယ်ဖမ်းပြီးတော့စစ်ရန်ပိုကမပြေနိုင်လို့ရှိရင်အဲ့လိုရိုက်မှာတက်မှာကြောက်တာပဲမိမမစီလို့ကြောက်မစီအဲ့လိုကြောက်ပြီးတော့လေကိုနေကိုအနေကိုရှောင်ပြီးနေတာပဲနင်းနေပါပါတော့
အခုအချိန်ထိတော့ကျေးရွာတွေကိုဝင်ရောက်စစ်ဆေးပြီးမဲ့ဖမ်းဆီးခံရတဲ့သတင်းတွေတပ်ဖြတ်ခံရတဲ့သတင်းတွေမရရှိသေးပါဘူးတောင်ပေါက်ကျေးရွာနဲ့ဖရဲပေါင်းကျေးရွာကိုဝင်ရောက်စစ်ဆေးတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးပိုမှုကြီးကျော်သူရနဲ့စစ်ကောင်စီပြောခွင့်ရတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပြီးမဲ့လည်းဆက်သွယ်လို့မရရှိသေးပါဘူးခင်ဗျာ
ကိုခင်မောင်ဆွေမင်းပြောပြပေးခဲ့တာပါရှင်ပြည်တွင်းကတိုက်ပွဲနဲ့လုံခြုံရေးဆိုင်ရာသတင်းဆောင်ပါတွေကိုတင်ပြနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုကတော့ရုရှားကမြန်မာအကျိုးစီးပွားကြည့်တယ်ဆိုတာမဟုတ်မှန်ဘူးဆိုတာကိုအချက်လက်အခြေခံပြီးတော့ရှင်းပြထားတဲ့ Polygraph ကိုတင်ပြပေးမှာဖြစ်ပါတယ်ရုရှားကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာငြိမ်းချမ်းရေးကိုရှေ့ရှုနှစ်နိုင်ငံလုံးရဲ့အကျိုးစီးပွားစဉ်စားပြီးမှလုပ်တယ်ဆိုတာဟုတ်ပါသလားအချက်လက်အခြေခံပြီးမှားမှန်အတိပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံကိုဒီလအတွင်းမှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီး Sergey Lavrov လာရောက်တာကမြန်မာစစ်ကောင်စီကိုထောက်ခံမှုထပ်ပြီးတော့အတည်ပြုတာပဲဖြစ်ပါတယ်။တွန်းလှန်မှုတွေကိုအပြစ်သက်မနှိပ်ကွပ်နိုင်တဲ့မြန်မာအာဏာသိမ်းစစ်တပ်ကိုရုရှားအစိုးရကအသက်ကယ်ကျူးချပေးလိုက်တာပဲလို့သုံးသပ်သူတွေကပြောပါတယ်။မြန်မာနဲ့ရုရှားစီးရဲနဲ့လုံခြုံရေးပူးတွဲလှုပ်ဆောင်ဖို့ Lavrov ကအသာပြပြောဆိုပါတယ်။သူ့ရဲ့ပြောရေးဆိုခွင့်ရှိသူ Maria Zakharova ကတော့နောက်တနည်းပြောပြီးရုရှားကပူးပေါင်းဆောင်ရွက်မှုငြိမ်းချမ်းရေးနဲ့ဒေတာရင်တည်ငြိမ်ရေးကိုဆောင်ကျဉ်းလာပါတယ်။ရုရှားကနိုင်ငံတကာဥပဒေကိုအခြေခံပြီးအပြန်အလှန်လေးစားမှုနဲ့တပ်ဖက်ရဲ့အကျိုးစီးပွားကိုထက်သွင်းစဉ်းစားပြီးတော့လှုပ်ဆောင်တာပါလို့ပြောပါရယ်။ဒါမဟုတ်ပါဘူး။တကယ်တမ်းမြန်မာနိုင်ငံမှာ2023ခုနှစ်စစ်တပ်ကအာဏာသိမ်းတာကိုကုလသမဂ္ဂကမရှုံချဖို့ရုရှားနဲ့တရုတ်ကဟန်တာခဲ့တာပါ။စစ်အာဏာသိမ်းပြီးတော့ရွေးကောက်ခံအစိုးရကိုဖျောက်ချခဲ့တာပါ။ကုတ်ပြည်သူတွေကိုကိုနိုင်နှင်းဖို့မြန်မာစစ်တပ်ကိုရုရှားကလက်နက်ပစ္စည်းထောက်ပံ့ပေးတာပါ။ရုရှားထုတ်တိုက်လျင်တွေတိုက်ခတ်ရရဟယင်တွေနဲ့အရတားတွေနေတဲ့နေရာတွေကိုလေကြောင်းကတိုက်ခိုက်ပါတယ်ရုရှားထုတ်စစ်လက်နက်ပစ္စည်းတွေတုံးပြီးတိုက်ခိုက်မှုတွေကြောင့် ဒေတာတွေမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲဖြစ်ရတယ်လို့ The Asia Times သတင်းစာကဖော်ပြပါတယ်။ပြီးတော့အရင်ကတည်းကရှိထားတဲ့ပစ္စည်းတွေကြီးမဟုတ်ပါဘူး။အာနာသိမ်းပြီးတဲ့နောက်ရုရှားအရာရှိတွေမြန်မာနိုင်ငံကိုသွားပြီးစစ်လက်နက်တွေထပ်ပြီးတော့ရောင်းခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ Justice for Myanmar လို့မျိုးအဖွဲ့တွေကမြန်မာစစ်ကောင်စီကိုလက်နက်ပေးနေတဲ့ရုရှားကုမ္ပဏီတွေကိုတန်ခတ်အရေးယူပေးစေချင်တာဖြစ်ပါတယ်။
VOE ရဲ့ Polygraph အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင် VOE ရဲ့ website ဆံမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအတန်လွှင့်ချိန်တဲ့တပင်းကြီးတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့လူမှုကွန်ရက် Facebook ဆံမျက်နှာနဲ့ YouTube ဆံမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့တာ18လရှိပါပြီဒီကာလအတွင်းမြန်မာစစ်အာဏာပိုင်းတွေဟာနိုင်ငံကိုထိန်းချုပ်နိုင်ရေးအတွက်အကြမ်းဖက်လုပ်ရတဲ့ကိုအချိန်မြင့်လာရမှာလူပေါင်း 2,100 ကျော်တပ်ဖြတ်ခံရတယ်လို့လည်းပြောဆိုကြပြီးထောင်ပေါင်းချီဖမ်းဆီးခံကြရတယ်လို့ဖမ်းဆီးထိန်းသိမ်းထားသူတွေအပေါ်အပါအဝင်ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းကျူးလွန်နေပါတယ်မကြသေးခင်ကလည်းဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၄ဦးကိုအာဏာပိုင်တွေကတတ်ဖြတ်ပြီးဆက်ဆုပ်ဖွဲ့လို့ရကိုကျူးလွန်ခဲ့ပြီးမြန်မာလူမှုအပေါ်မှာသူ့ရဲ့ရက်ဆက်ကြမ်းကြုတ်ဖိနှိပ်မှုတွေကိုထပ်ပြီးတိုးလှုပ်လာနေပါတယ်မြန်မာစစ်အာဏာရှင်ဟာစိတ်ဆက်ညှိနှိုင်းလို့စိတ်လုံးဝမရှိဘူးဆိုတာကိုပြသနေတာလို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံဒဲရက်ရှိုလက်ကမကြခင်တုန်းကဝါရှင်တန်မှာလုပ်တဲ့အစည်းအဝေးတစ်ခုမှာထောက်ပြပါတယ
် yetBeneath this horrific brutality, we see a very insecure and isolated regime, one that is facing...
ဒီကြောက်မဲ့ဖွဲ့ရဲဆက်မှုတွေရဲ့အောက်မှာတိတ်ပြီးမလုံခြုံဖြစ်နေတဲ့အထီးကျန်နေတဲ့စစ်အာဏာရှင်ကိုကျွန်တော်တို့တွေ့မြင်နေရပါတယ်။အဲ့ဒီစစ်အာဏာရှင်ဟာလူမှုရဲ့စဉ်ညံ့ခံခုခံတွန်းလှန်မှုလှုပ်ရှားမှုကြီးထွားလာတာနဲ့ရင်ဆိုင်နေရတာပါ။နိုင်ငံကိုထိန်းချုပ်နိုင်တယ်လို့စစ်တပ်ကပြောနေပေမဲ့လည်းတကယ်တမ်းမှာတော့နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာထိန်းချုပ်နိုင်ရေးအတွက်ကြိုးပမ်းနေရဆဲဖြစ်ပြီးတည်ငြိမ်မှုကိုဖန်တီးပေးနိုင်ဖို့အခြေခံကြကြမစွမ်းဆောင်နိုင်ဘူးဆိုတာကိုပြသနေပါတယ်လို့အတိုင်ပင်ခံအရာရှိရှိုးလက်ကပြောသွားတာပါစစ်အာဏာပိုင်ရဲ့စံကြုတ်တဲ့ဖြိုခွဲမှုတွေကြောင့်ဖြစ်လာရတဲ့လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်မဟာမိတ်တွေမိဖက်တွေနဲ့အတူဆက်လက်ဆောင်ရွက်မှာဖြစ်ပြီးမြန်မာနိုင်ငံမှာအားလုံးပါဝင်တဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေရေးအတွက်အမေရိကန်အစိုးရကပိန့်ဖြတ်ထားစေဖြစ်ပါတယ်။ဒါကြောင့်လည်းအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေနဲ့စစ်တပ်ကိုယ်စားလှယ်တွေအပါအဝင်လူ80ကိုအမေရိကန်ပြစ်ဒဏ်ခတ်ပိတ်ဆို့ထားပြီးဖြစ်ပါတယ်။အာနာရှင်နဲ့ပတ်သက်တဲ့လုပ်ငန်းကြီး28ခုကိုလည်းပြစ်ဒဏ်ခတ်ထားပြီးဖြစ်ပါတယ်လို့အတိုင်ပင်ခံအရာရှိရှိုးလက်ကပြောပါတယ်။
The United States also continues to provide significant support to help meet the
American ပုတ်ကုန်တွေကနေအကျိုးခံစားခွင့်မရစေရေးကုန်သွယ်ရေးကန့်သတ်တားမြစ်စည်းရင်းထဲမှာစစ်တပ်လုပ်ငန်းကြီးများစွာကိုလည်းထည့်ထားပါတယ်စစ်အာဏာရှင်ကိုစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာနဲ့အတူဒီမိုကရေစီရေးလိုလားသူတွေကိုလည်းအရင်အမြစ်တွေပံ့ပိုးပေးပါတယ်အရက်ဖက်လူမှုအဖွဲ့အစည်းလှုပ်ရှားသူတထောင်ကျော်ကိုအရေးပေါ်ကူညီထောက်ပံ့မှုတွေပေးအပ်ထားပါတယ်လို့လည်းပြောပါတယ်နောက်ဆုံးအနေနဲ့တော့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာလူမှုကိုလူသားချင်းစာနာမှုအကူအညီတွေတိုက်ရိုက်ပေးအပ်နေပါတယ်မြန်မာနိုင်ငံတွင်းအကြက်အတဲပြဿနာကိုတုံ့ပြန်ရေးအတွက်အမေရိကန်ပြည်ထောင်စုကအသက်ကယ်လူသားချင်းစာနာမှုအကူအညီဖြစ်ဒေါ်လာ434သန်းကျော်ပေးအပ်ခဲ့ပြီး COVID-19 နဲ့ဆက်ဆက်အကူအညီအဖြစ်မြန်မာလူမှုအတွက်ဒေါ်လာသန်း250နီးပါးပေးအပ်ခဲ့ပြီးဖြစ်ကြောင်းအတိုင်ပင်ခံအရာရှိရှိုးလက်ကပြောပါတယ်နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိဖို့ကြိုးစားရုန်းကန်နေကြတဲ့မြန်မာလူမှုကိုထောက်ပံ့ရေးကိုအမေရိကန်ပြည်ထောင်စုကဆက်လက်ဦးစားပေးမှာဖြစ်ပါတယ်စစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုအောက်မှာဒုက္ခရောက်နေတာကြားပြီးဖြစ်တဲ့မြန်မာလူမှုဟာကျွန်တော်တို့ရဲ့အားပေးထောက်ခံမှုနဲ့အပြည့်အဝထိုက်တန်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင်
တော်တာရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။ VUE American အသံရဲ့2022ခုနှစ်ဩဂုတ်လ10ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်းကောက်နှုတ်တင်ပြချက်ဆိုရှယ်မီဒီယာလူကြီးများသတင်းတို့မြင်ကွင်းကျင်မှတ်စုအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကမ္ဘာတလွားခီးသွားစတဲ့သတင်းဖတ်ဆင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတဲကမြန်မာဆရာသတင်းတွေကိုကောက်နှုတ်တင်ပြထားတာကိုနားဆင်ကြရပါမယ်ရှင်ဦးကျော်စံသားပါရှင
်ဖရာရှင်မြတ်ဒီလိုမှာတော့မြန်မာနိုင်ငံအခြေအနေရှိလာလာနဲ့နိုင်ငံတကာကဘယ်လိုကင်ကွယ်သင့်နေဆိုရက်သုံးသပ်ချက်သဘောထားအမြင်ကိုအများစုတွေ့ရပါတယ်။ပထမဆုံးတင်ပြလိုတဲ့သဘောထားအမြင်တစ်ခုကတော့အိန္ဒိယနိုင်ငံထုတ် The Statesman သတင်းစာထဲမှာ More of the same သိမထူပါဘူးဆိုရက်ကောင်းစဉ်နဲ့ရေးသားထားတဲ့သဘောထားအမြင်ကိုပြောပြလိုပါတယ်။အနာဂတ်အချိန်ဆွဲချုပ်ကင်ထားတဲ့မြန်မာစစ်ကောင်စီဟာအရေးပေါ်ကာလကိုနောက်ထပ်6လတိုးချဲ့လိုက်ပါတယ်။တကယ်ဖြစ်ပါမလားလို့သံသယရှိနေတဲ့ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့လို့ဆိုပေမဲ့မြန်မာနိုင်ငံအခြေအနေဟာကပောက်ဒီကပောက်ချာဒီမိုကရေစီအစိုးရတရတက်လာတဲ့တိုင်အောင်မတည်မြင်ဆက်လက်ဖြစ်နေလင်းမယ်လို့ပြောထားပါရယ်စစ်တပ်တထောက်နောက်ခံပြုတဲ့ပါတီရှုံနေပြီးတဲ့နောက်အာဏာသိမ်းခဲ့တဲ့စစ်တပ်ဟာရွေးကောက်ပွဲမသမာမှုကြောင့်လို့အကြောင်းပြပေမဲ့တကယ်ကြီးကြီးမားမားမသမာမှုအထောက်အထားတွေကိုမတွေ့ရပါဘူးတဲ့အာဏာသိမ်းမှုဆန့်ကျင်သူတွေအပေါ်ရဲရဲစစ်စစ်နှိမ်နှင်းပြီးတဲ့နောက်အကြမ်းဖက်ဆန့်ကျင်မှုတွေပေါ်ပေါက်လာတဲ့အတွက်မြန်မာနိုင်ငံရဲ့အခြေအနေကို Civil War ပြည်တွင်းစစ်အခြေအနေလိုတောင်ကုလသမဂ္ဂကသုံးနှုန်းပြောဆိုခဲ့ပါရယ်ဒီလိုအခြေအနေမျိုးမှာဗိုလ်ချုပ်မှုကြီးမြောက်နိုင်ကတိုင်းပြည်ကိုငြိမ်းချမ်း၍စည်းကမ်းရှိသောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တက်မှတ်ပြီးပါတီစုံရွေးကောက်ပွဲကျင်းပပေးမယ်လို့ဆိုတာလူများလက်ခံကြလိမ့်မယ်မဟုတ်ပါဘူးဒီအကြောင်းပြချက်ဟာစစ်တပ်ရဲ့တကယ်ရွေချက်ကိုဖုံးကွယ်ထားတဲ့အချက်သာဖြစ်တယ်လို့ထောက်ပြပါရစေအပြမ်းဖက်သမားတွေနဲ့သူတို့ကိုထောက်ခံသူတွေကတိုင်းပြည်ကိုအလုံးစုံပျက်စီးရေးလှုပ်ဆောင်နေတဲ့အတွက်စစ်တပ်ဟာအစွမ်းကုန်တုံ့ပြန်ဆောင်ရွက်နေရတယ်လို့ဗိုလ်ချုပ်မှုကြီးမြောက်နိုင်ကဆိုပေမဲ့ကုလသမဂ္ဂကျွမ်းကျင်သူတွေလူခွင့်ရေးသမားတွေကတော့စစ်တပ်ရဲ့နှိကွမှုဖမ်းဆီးထောင်ချသတ်ဖြတ်မှုကြေးရွာတွေကိုလေကြောင်းကအပါဝင်တိုက်ခိုက်မှုတွေကိုဝေဖန်ထောက်ပြနေကြတာပါသက်တမ်းတိုးလိုက်တဲ့အရေးပေါ်ကာလမှလည်းပဲဒီလိုရက်စက်ကြံကြုတ်မှုတွေကိုပုံမမြင်တွေ့လာရနိုင်တယ်လို့သုံးသပ်ထားပါခင်ဗျာအဲနောက်ဆုံးပြောပြလိုတဲ့သဘောထားအမြင်တစ်ချက်ကတော့ Should ASEAN be an organization based on the rule of law?အာဆီယံဟာတရားဥပဒေစိုးမိုးရေးကိုအခြေခံတဲ့အဖွဲ့အစည်းဖြစ်တဲ့လားဆိုတဲ့ကောင်းစဉ်နဲ့တိုမီကိုရေးသားထားတဲ့သုံးသပ်ချက်ဖြစ်ပါတယ်။ဆောင်းပါရှင်ဟာ2009အာဆီယံချာတာအာဆီယံပဋိညာဉ်ကိုရေးဆွဲတဲ့အလုပ်အဖွဲ့ရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံကိုနှစ်ကြိမ်သွားဟုတ်ပြီးထိမ့်သိမ်းခံခေါင်းဆောင်နေတဲ့တွစ်ဆုံခွင့်မရခဲ့တဲ့လက်ရှိအာဆီယံဥက္ကဋ္ဌကင်ဘောဒီးယားနိုင်ငံရဲ့နိုင်ငံသားဝန်ကြီးဖတ်ဆုံခေါ်က Channel News Asia နဲ့ပြုလုပ်တဲ့အင်တာဗျူးမှာစောရံနေရာတက်ထားပါတယ်ပထမတက်ကတော့အာဆီယံဟာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကို non political level နိုင်ငံရေးရာထူးမဟုတ်သူအဆင့်ကိုရှင်းချခဲ့တဲ့ဆုံးဖြတ်ချက်တရားဥပဒေနဲ့ညီရလားနံပါတ်2အချက်ကတော့အာဆီယံဟာထိုင်းစစ်တပ်အာဏာသိမ်းတာကိုကြတော့အပြင်းထန်မကန့်ကွက်ပဲမြန်မာအာဏာသိမ်းတာကြားမှာကန့်ကွက်နေတာ double standard လူတစ်မျိုးမလူတစ်မျိုးဖြစ်မနေဘူးလားလို့ဆိုတဲ့အချက်တွေဖြစ်ပါတယ်ဒုတိယအချက်တွေအဖြေကတော့အာဆီယံချာတာဟာစီအနာသိမှုကိုဆန့်ကျင်ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးရေးကောင်းမွန်သောအုပ်ချုပ်ရေးဒီမိုကရေစီသဘောတရားနဲ့ဖွဲ့စည်းပုံအခြေပြုအစိုးရဖြစ်ရမယ်ဆိုတာကိုအခိုင်အမာပြောထားပါတယ်။သူလူတော်ကစီအနာသိမ့်ပြေနောက်ဖွဲ့စည်းပုံကိုအခြေပြုအုပ်ချုပ်တဲ့အစိုးရတရားဖြစ်ထွန်းရမယ်လို့ဆိုထားတာပါ။သူကိုယ်တိုင်ချာတာရေးဆွဲခဲ့သူဖြစ်တဲ့အတွက်ဒါကိုအခိုင်အမာပြောနိုင်ပါတယ်တဲ့။2008မှာဒီပြည်ရင်ပေါ်ထွက်လာပြီးတဲ့နောက်2014မှာထိုင်းစစ်တပ်အနာသိမ့်ပါတယ်။ဒါမဲ့အနာသိမှုကိုထိုင်းဘီရင်ကထောက်ခံတဲ့ထိုင်းစစ်တပ်ဟာဆန္ဒပြသမားတွေကိုမဆက်ဘူးရဲရဲစစ်စစ်မနှိပ်ကွပ်ဘူးလို့ထောက်ပြပါတယ်။မစ္စတာပတ်ရှင်ကွန်ရဲ့ဒုတိယဆော်ဒကနဲ့ပတ်သက်လို့ပြောချင်တာ၄ချက်ရှိပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲဟာအာဆီယံကိုထိခိုက်စေသောအရေးပေါ်အခြေအနေဟူသမျှလိုအပ်သလိုကင်တွယ်နိုင်တယ်လို့အနာရရှိထားတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့် ထိမ်မနိုင်သိမ်းမရဖြစ်နေတဲ့မြန်မာစစ်ကောင်စီကိုထိပ်သီးဆီးဝဲအတွက်အစင်းချောချသတ်မှတ်တာတရားဝင်တယ်လို့ဆိုထားပါတယ်။အဖွဲ့ဝင်တချို့ကမြန်မာနိုင်ငံကိုအာဆီယံအထုတ်ပယ်ပစ်ဖို့အကြံပြုပေမဲ့ချာတာအရဒီလိုလုပ်ပိုင်ခွင့်မရှိပါဘူး။ဤကုန်းချုပ်အနေနဲ့ကတော့အာဆီယံဟာ might is right အင်အားရှိသူလုံးမြမှန်တယ်ဆိုတဲ့အယူဆကိုလက်ခံတဲ့အဖွဲ့အစည်းမဟုတ်ဘူး။ rule of law တရားဥပဒေစိုးမိုးရေးကိုသာလက်ခံတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ဘုံသဘောတူညီချက်၅ရပ်ကိုပဲဆက်လက်ချုပ်ကိုင်သွားမယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
။ဘုရားကမ္ဘာမီဒီယာထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံဆိုင်ရာသုံးသပ်ဝေဖန်ချက်တွေပဲဖြစ်ပါလေခင်ဗျာ
။ဥကြောဆန်သားပါရှင်ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆိုင်ရာသတင်းတွေတဲ့ကကောင်းနှုတ်ရရတွေကိုမူလအားပေါ်မပြတ်စေပဲကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါလေရှင်။အခုတော့ဆိုရှယ်မီဒီယာမှာလူကြည့်များတဲ့သတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းဒိုလေးတွေတင်မှာတော့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုလာရောက်သွားပြီးတဲ့နောက်မှာတရုတ်ရောထိုင်ဝမ်ရောစီးရီးလေ့ကျင့်မှုတွေပြုလုပ်ပြီးအင်အားပြနေကြပါတယ်။အင်ပီရိုခြံဝန်းနာတစ်ပင်အောက်မိုးခုံနေသူ၄ဦးမိုးချိုးပစ်ခံရပြီး၃ဦးသေဆုံးခဲ့ရပါတယ်။မအေးတန်နာကြပါရှင်။
ပေါင်းများစွာအတွင်းမှာအမေရိကန်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တူထိုင်ဝမ်ကိုတွားရောက်မှုဖြစ်နေ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီထိုင်ဝမ်ကိုတွားရောက်ခဲ့ပြီးတဲ့နောက်တရုတ်တို့ကထိုင်ဝမ်ကျွန်းနားမှာဒုံးကျည်တွေကိုပစ်လွတ်ပြီးတော့စစ်ရေးလေ့ကျင့်ခဲ့တယ်လို့တရုတ်အစိုးရမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်ကအောက်ကလ၄ရက်နေ့ကစပြီးတော့ထိုင်ဝမ်ကျွန်းပတ်လည်ရေပြင်တွေကိုဒုံးကျည်တွေပစ်လွတ်ပြီးတော့စစ်ရေးလေ့ကျင့်ခဲ့တာကိုတရုတ်အစိုးရရုပ်သံ CCTV ကထုတ်လွှင့်ပြသခဲ့တာပါ။ရေပြင်ကနေရေပြင်ကိုဒုံးကျည်တွေတကြော့ပြီးတကြော့ဖြစ်တာ CCTV ရုပ်သံဗီဒီယိုတွေမှာတွေ့ရပါတယ်။ပုံမှန်ဒုံးကျည်တွေကိုထိုင်ဝမ်ကျွန်းအရှေ့ခြမ်းရေပြင်နဲ့ပစ်လိုက်တယ်။စီစဉ်ထားတဲ့စီရေးလေ့ကျင့်မှုရဲ့တစိမ့်တစ်ဒေသဖြစ်တယ်လို့တရုတ်ကအရှေ့ပိုင်းစီရေးကုကဲမှုရုံးကပထမဆုံးနေ့မှာပဲကြေညာသွားခဲ့ပါတယ်။ဒီစီရေးလေ့ကျင့်မှုကိုဩဂုတ်၄ရက် Greenwich Center ချင်း၄နာရီကနေပြီးတော့ဩဂုတ်၈ရက်တနင်္ဂနွေ၄နာရီထိပြုလုပ်သွားခဲ့ပါတယ်။ထိုင်ဝမ်ကာဝေးရေးဌာနကလည်းတရုတ်ရဲ့ဒုံဖန်းဒုံးကျည်တွေကျလာတာကိုပထမဆုံးနေ့မှာပဲအတည်ပြုခဲ့တာပါဒီစီရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးတော့ထိုင်ဝမ်ကတရုတ်စီရေးလေ့ကျင့်မှုဟာကုလသမဂ္ဂအစည်းအဝေးကိုချိုးဖောက်တာဖြစ်တယ်ထိုင်ဝမ်ပိုင်နယ်ကိုကျူးကျော်ပြီးတော့လေကြောင်းရေကြောင်းတွာလာမှုတွေကိုဒဲစင်ခေါ်လိုက်တာပဲလို့ပြောသွားပါတယ်တရုတ်ကဒီလိုစီရေးလေ့ကျင့်ပြီးလည်းမပြီးသေးပါဘူးလေးရက်ပြီးသွားရင်နောက်တစ်ခါထပ်ပြီးတော့စီရေးလေ့ကျင့်မှုအစ်စ်ထပ်လုပ်တယ်လို့တရုတ်ကကြေညာသွားတာပါလို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကျွန်းကိုတွားရောက်မှုကအစပြုပြီးတော့သူ့ရဲ့ခီးစဉ်ပြီးစတင်ပြုလုပ်တဲ့တရုတ်ရဲ့စစ်အင်အားပြစစ်ရေးလေ့ကျင့်မှုပြီးဆုံးတဲ့အခါမှာတော့ထိုင်ဝမ်ကလည်းဒေသရင်းစစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကထိုင်ဝမ်ကျွန်းတောင်ပိုင်းပင်တုံးခရိုင်မှာလုံရိုးလုံးစင်စစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့တာပါ။တရုတ်ရဲ့ရန်လိုမှုကိုတံပြန်နိုင်အောင်ထိုင်ဝမ်ရဲ့စစ်ရေးအစဉ်သင်းရှိမှုအနေထားဆက်စစ်လေ့ကျင့်မှုဖြစ်ပါတယ်လို့ထိုင်ဝမ်ကဗိုလ်ချုပ်လိုဝေဂျဲကပြောပါတယ်။တရုတ်ကထိုင်ဝမ်ကျွန်းတစ်ဝက်ရေပြင်နဲ့ဝင်ရင်စီးရေးလေ့ကျင့်မှုတွေထပ်လုပ်မယ်လို့ကြေညာပြီးတဲ့နောက်တစ်ရက်လည်းဖြစ်ပါတယ်။တရုတ်တို့ထိုင်ဝမ်ကျွန်းအနီးပြုလုပ်သွားတဲ့တကယ့်ခရင်အစစ်တွေအသုံးပြုတဲ့လေရတာစီးရေးလေ့ကျင့်မှုအပြီးမှာထိုင်ဝမ်ရဲ့စီးရေးလေ့ကျင့်မှုစတာပါ။ဒီလိုမျိုးတရုတ်နဲ့ထိုင်ဝမ်ဒီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုလာရောက်ပြီးမှအပြန်လန်စစ်အင်အားပြနေကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်နဲ့အနီးပတ်ဝန်းကျင်ဒေသမှာတော့ဒီသတင်းပတ်အစောပိုင်းမှာမိုးသည်သည်ထန်ထန်ရွာခဲ့ပြီးတော့ရေကြီးလို့လူတွေသေဆုံးပျောက်ဆုံးမှုတွေရှိနေပါတယ်။လဲကျတဲ့တစ်ပင်ကိုရှင်းလင်းသူဓာတ်လိုက်ပြီးတော့သေဆုံးရတာမျိုးဘတ်ကားမတိုင်ပြိုကျလို့ပြိပြီးတော့လူသေဆုံးမှုတွေဖြစ်လို့နောက်ထပ်သေဆုံးမှုတွေမကြုံရအောင်လို့အန်ရဲ့ရှိတဲ့နေရာတွေကနေလူတွေကိုပြောင်းရွှေ့ဖို့သမ္မတကညွှန်ကြားထားတာပါ။ဩဂုတ်လ9ရက်နေ့ကဆိုးမြို့တော်ဒေသမိုးသည်ထန်ပြီးတော့ရေလွှမ်းမှုလို့လူ၈ဦးမကတေဆုံးပြီးတော့နောက်ထပ်6ဦးပျောက်ဆုံးနေတာဖြစ်ပါတယ်။ဆိုးမြို့တော်ရဲ့လူချမ်းသာရပ်ကွက်၊ဂန်းနဲ့ရပ်ကွက်လမ်းတွေမှာလည်းရေရေပြင်းနဲ့မြေချောင်းတွေလိုဖြစ်နေပြီးတော့ကားတွေလည်းရေမြုပ်နေတာတွေ့ရပါတယ်။တနင်္လာနေ့မနေ့မှာစရွာတဲ့မိုးကြောင့်ဆိုးမြို့တော်နဲ့အနီးတစ်ဝိုက်မြို့တွေကအဆအအုံ800လောက်ရေဝင်ခဲ့ပြီးတော့ပျက်စီးခဲ့ပါတယ်။အင်တီအင်ရဲ့မြေအောက်ခံရေဝင်ပြီးတော့ရေမြုပ်ခံဒီမှာအခုညီလှမ်းပြီးတော့တောင်းတဲ့လူ၃ဦးကိုတော့ကယ်ဆယ်ရေးအဖွဲ့တွေတွားပြီးတော့ရောက်ရှိပြီးတော့မကယ်ထုတ်နိုင်ခဲ့လို့အသေးဆုံးသွားကြပါတယ်။ရေချင်းလို့အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေလည်းပြတ်တောက်ခဲ့ရပြီးတော့အစိုးရဝန်ထမ်းတွေပုဂ္ဂလိကကုမ္ပဏီတွေသူတို့အလုပ်သွားပြန်အချင်းကို ညလုံးကြဖို့နောက်ပြီးတော့ရေဘေးကြောင့်ကုန်နေတွေပြည့်စင်မှုတွေအများဆုံးပြန်ပြင်ဖို့အတွက်သမ္မတကပြောပါတယ်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ဒေသမှာကအင်္ဂါနေ့ဩဂုတ်လ9ရက်နေ့မိုးရွာသွန်းနှုန်းကတနအယိုနှစ်လက်မကနေလေးလက်မအထိရှိမယ်လို့ခန့်မှန်းပြီးတော့ကြာတာရင်းနေ့အထိမိုးရွာချိန်လက်မလေးလက်မကနေဆယ်လေးလက်မအထိထပ်ပြီးတော့ရှိလိမ့်မယ်လို့မိုးလေဝသထဏကသတင်းထုတ်ပြန်ထားပါတယ် American Piazu, Washington Mural Dre, a yinted detail, Pubin's own Ogola, Sawan Yet Yamaro, Tichomo Yuadon Pure, Mojo Ripilu, Luto Uk de Sombure, the Uga Tenya Pintamari. Ruya the Pianle Musa, American Piazu de Lama, Mojo Pitchin, only Pumyala Nanelo, they Pampinashinaga Pioni Mari. Ogola Lieniga, Washington Murama, Tichomo Yuadon Pure, Mojo Pitanzi Maro, Nikong in the Kulo, Linton Togirawa. အင်ပြူရောချန်စီယိုနဲ့ခန်နီနေတစ်ပင်အောင်မှာမိုးခိုနေတဲ့လူလေးယောက်မိုးချိုးပြစ်ခံရတာကိုလမ်းရဲတစ်ဖက်တစ်ချက်အဆောက်အအုံပေါ်ကရိုက်တာကင်မရာမှာဖမ်းယူရရှိပါတယ်။တိတ်ဆုံးသူတွေထဲမှာတော့နှစ်ဦးကဝစ်စကွန်ဆန်ပြည်နယ်ကလာလေတဲ့အသက်80ကျော်ဇနီးမောင်နှံဖြစ်ကြပါတယ်။သူတို့ကငယ်လေးငယ်များဖြစ်ပြီးတော့သူတို့ရဲ့90ချောင်းနှစ်မြောင်မင်္ဂလာအထိမ်းမှာဝါရှင်တန်မြို့တော်ကိုအလယ်လာ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ခွေးရေလိုင်းစီကမ္ဘာချန်ပီယံပြိုင်ပွဲကိုတော့အမေရိကန်ပြည်သူအနောက်ဘက်ကံယူရန်ပစိဖစ်ကမ်းခြေတစ်ခုမှာကျင်းပခဲ့ပြီးတော့ကမ်းခြေတစ်ခုလုံးခွေးရေခွေးလေးတွေကိုချစ်တဲ့သူတွေနဲ့အစည်းအကားနေခဲ့တာပါကယ်လီဖိုးနီးယားပြည်နယ်ပစိဖစ်ကကမ်းခြေမှာပြုလုပ်တဲ့ခွေးရေလိုင်းစီပြိုင်ပွဲကိုခွေးချစ်သူတွေအဂုလာ6ရက်နေမှာရောက်ရှိလာခဲ့ကြပါတယ်ခွေးရွယ်စားလိုက်ပြိုင်ပွဲအစား ဒီနှစ်နှစ်ခရဲကရေလွာစီလာခဲ့တာဖြစ်ပြီးတော့သူကခွေးကြီးအုပ်စုမှာဒုတိယရရှိပါတယ်။ပိုင်ရှင်ဖြစ်သူဂျက်ဖရီရဲ့လက်ဘရာဒေါ်ခွေးအမျိုးအစားအသက်9နှစ်အရွယ်ချာလီကတော့အသက်နှစ်နှစ်ထက်ကရေလွာစီလာတာဖြစ်ပြီးတော့သူကခွေးကြီးအုပ်စုမှာဒုတိယရပါတယ်။ပိုင်ရှင်ဂျိမ်းဆဲခွေးလေးအသက်
12 media ပေါ်မှာလူကြီးများတဲ့သတင်းတွေကိုမှတ်ရေးတင်တာကြောင့်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရပါမယ် 2022ခုနှစ်ငွေကြေးဖောင်းပွားမှုရွှတ်ချက်ရေးဥပဒေမူကြမ်းကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီမိုကရက်နဲ့ရီပါဘလစ်ကန်မဲညီညွတ်ညီမျှရှိနေတဲ့အထက်လွှတ်တော်မှာဒီမိုကရက်ဒုတိယသမ္မတကမလာဟဲရစ်ရဲ့မဲနဲ့အတည်ပြုလိုက်နိုင်တာဖြစ်ပြီးဒီမတိုင်ခင်စနေနေ့တနင်္ဂနွေနေ့တွေမှာအခြေအနေဆွေးနွေးခဲ့ကြပါတယ်။အထက်လွှတ်တော်ရီပါဘလစ်ကန်တွေကတော့ဒီဥပဒေသာအတည်ဖ ရဲ့သတင်းဆောင်ပါကိုကိုအောင်တင်ပြပေးထားပါတယ်ရှင
်တင်းရင်းနေကအတည်ပြုပြဋ္ဌာန်းလိုက်တဲ့2020ငွေကြေးဖောင်းပွားမှုရှင်းချရေးဥပဒေမှာတန်ရှင်းစွမ်းအင်ဖန်တီးဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ထိန်းချုပ်ဖို့အတွက်ငွေကြေးဘီလီယံ300ကျော်သုံးစွဲမဲ့အစီအစဉ်လဲပါဝင်ပြီးဒါဟာဆိုရင်အမေရိကန်သမိုင်းမှာငွေကြေးအများဆုံးအသုံးပြုတဲ့စီမံကိန်းတွေလည်းဖြစ်ပါတယ်ဝါရှင်တန်ဒီစီကကွန်ဂရက်လွှတ်တော်မှာစနေနေ့ညကအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်ဒီမိုကရက်အထက်လွှတ်တော်အမတ်တွေအားလုံးကဥပဒေအတည်ပြုဖို့သဘောတူခဲ့ကြပေမဲ့ Republican တွေအားလုံးကကန့်ကွက်တာကြောင့်မဲ90စီပိုင်ဆိုင်ထားတဲ့ Democrat နဲ့ Republican အကြား Democrat ဒုတိယသမ္မတ Kamala Harris မင်းနဲ့အတည်ပြုလိုက်နိုင်တာပါ
On this vote, the yeas are 50.
ထောက်ခံမဲ 50, ကန့်ကွက်မဲ 50 ရှိနေပါတယ်. အထက်လွှတ်တော်မှာမဲက ညီညွတ်ညီမျှဖြစ်နေတာကြောင့် ဒုသမ္မတကထောက်ခံမဲပေးပြီး အဆိုပြုချက်ကိုဆက်လက်ဆောင်ရွက်ဖို့သဘောတူပါတယ်.
ဒီဥပဒေမဲခွဲမဆုံးဖြတ်ခင် Democrat နဲ့ Republican တွေကြားဥပဒေအတည်ပြုရေးနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွဆွဲငင်းခုန်ခဲ့ကြသလို မဲခွဲအတည်ပြုမဲ့လုပ်ငန်းစဉ်နှောင့်နှေးအောင်စနေနေ့ကစလို့တနင်္ဂနွေနေ့နေ့လည်းဒီ Republican ဘက်ကပြင်ဆင်ချက်အများပြားနဲ့ပတ်သက်ပြီးတော့လည်းငင်းခုန်ခဲ့ကြပါတယ်.
This is going to reduce the costs that hit American families.
ဒီဥပဒေ က American မိသားစုတွေအတွက်ငွေကြေးအကုန်ကြတတ်တာစီပါလိမ့်မယ်. ဆရာဝန်ထောက်ခံစာနဲ့ ဝယ်ရတဲ့ဆေး, ကျန်းမာရေးစောင့်ရှောက်မှုကုန်ကျစရိတ်စတာတွေပါ. ဒါပြင်ပိုပြီးတည်ငြိမ်ဘေးရန်ကင်းတဲ့တန်ရှင်းစွမ်းရင်ဖန်တီးနိုင်မှာဖြစ်သလို အနာဂတ်မှာမိသားစုကုန်ကျစရိတ်လည်းလျော့ကျလာမှာပါ. ပထမတစ်နှစ်နှစ်မှာအပြောင်းအလဲတွေတွေ့ကြမှာတွေ့ရမှာဖြစ်ပေမဲ့ Democrat နဲ့ Republican အစိုးရလက်အောက်မှာအမှုထမ်းခဲ့တဲ့ ဘန္ဒာယေးဝန်ကြီးတွေကဒီဥပဒေကြမ်းကိုထောက်ခံကြပါတယ်.
ဒီမိုကရက်နဲ့သမ္မတဘိုင်ဒန်အနေနဲ့စစ်မှုတန်းဟောင်းနဲ့ပတ်သက်တဲ့ဥပဒေအမေရိကန်ထုတ်ကုန်ပစ္စည်းကဏ္ဍပိုအရှိန်မြင့်ဆောင်ရွက်နိုင်မဲ့ဥပဒေကိုအတည်ပြုနိုင်ခဲ့တယ်လို့မကြာခင်ကဆိုရင်လည်းအယ်ကိုင်ဒါခေါင်းဆောင်အိုင်မန်အယ်ဇဝါဟီရီကိုတုတ်တင်နိုင်ခဲ့ပြီးတဲ့နောက်အခုလိုငွေဖောင်းပွားမှုလျှော့ချရေးဥပဒေကိုအတည်ပြုလိုက်နိုင်တယ်လို့လည်းအထက်လွှတ်တော်အမတ ို့ဒီမိုကရက်ဘက်ကပြောပါတယ်ရီပပ်ဘလီကန်တွေကတော့ဒါဟာမှားယွင်းတဲ့လုပ်ရဖြစ်တယ်လို့ထောက်ပြပါတယ
် which you're going to see our normal american families actually see
လုပ်ငန်းတွေပေါ်ခုလို့အခွန်အသစ်တွေကောက်ခံမယ်ဆိုရင်အမေရိကန်တွေသာဒီတန်းအရင်ဆုံးခံရမှာကိုတွေ့ရမှာပါအခုသူတို့က corporation ကြီးတွေကိုသာရည်ရွယ်ပြောနေပေမဲ့ corporation တွေကသူတို့ထုတ်ကုန်တွေကိုဈေးမြင့်လိုက်အောင်ပါသူတို့အပေါ်ကြလာမဲ့ဝင်ထုတ်ဝင်ပိုးကိုလွှဲပြောင်းပေးလိုက်မှာပါဒါကြောင့်ကျွန်တော်တို့အမြင်ဘက်ကပြောရရင်အခွန်တိုးကောက်လိုက်တိုင်းဒီတန်ကို American လူထုသာခံရမှာကိုမြင်ရမှာပ
ါဒီအချိန်မှာရာသီဥတုပေါက်ပြန်ပြောင်းလဲမှုကိစ္စကိုကင်တွယ်ဖို့အချိန်မဟုတ်သေးဘူးလို့လည်းအထက်လွှတ်တော်အမတ် Rounds ကပြောပါတယ်ကယောကကာလမတိုင်ခင်ကလှုပ်သားအရေးအတွက်ပြန်ရောက်အောင်ကြိုးစားနေတဲ့အချိန်ထဲမှာပြီးခဲ့တဲ့လတုန်းကတော့အမေရိကန်အလုပ်ကင်ပေါင်း 5,300 နီးပါးထပ်မံတိုးလာပါတယ်။ဒါဟာဆိုရင်ရာစုနှစ်တွေအတွင်းအ ਨੇ ဆုံးပမာဏလည်းဖြစ်နေသေးတာပါ။ဒီလိုအချိန်မှာပဲဒီမိုကရက်တွေက2022ငွေကြေးဖုံးပွားမှုရွှေ့ချရေးဥပဒေကိုအတည်ပြုလိုက်နိုင်တာပါခင်ဗျာ။
ကွာစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့မြင်ကွင်းချေမှတ်စုအစီအစဉ်ကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အခု2022ခုနှစ်ဇူလိုင်လလယ်အထိဆိုရင်တိုက်ပွဲကြောင့်မဟုတ်ဘဲစစ်ကောင်စီတပ်တွေတတ်တတ်ဝင်ရောက်မိရှူရာကြောင့်ဘာသာရေးအဆောက်အုံတွေအပါအဝင်နေအိမ်အဆောက်အုံပေါင်း 28,000 ကျော်မီးလောင်ကျွမ်းခဲ့ရပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကမြင်ကွင်းချေမှတ်စုများအဖြစ်တင်ဆက်ထားပါတယ်ရှင
်ဆရာနာသိမ်းပြီးနောက်ပိုင်းလေရင်အဆောက်အအုံ 28,000 ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရ။ဆင်အနာသိမ်းမှုအလွန်နက်နက်ကင်ပိရိပခတွေကြောင့်မီးရှို့ဖျက်ဆီးခံခဲ့ရတဲ့လေရင်အဆောက်အအုံ 28,000 ကျော်ရှိလာပါပြီ။လေရင်နဲ့အဆောက်အအုံမီးရှို့ဖျက်ဆီးခံရတာတွေက2022ခုနှစ်မေလအတွင်းမှာအများဆုံးဖြစ်ခဲ့ပါတယ်။မီးရှို့ဖျက်ဆီးခံရမှုအားလုံးရဲ့30ရာခိုင်နှုန်းနီးပါးကမေလအတွင်းမှာပဲဖြစ်ခဲ့တာပါ။တိုင်းနယ်ပြည်နယ်ဆယ်ခုတွင်နေအိမ်နှင့်အဆောက်အအုံများမီးရှို့ခံခဲ့ရ။နေအိမ်အဆောက်အအုံမီးရှို့ဖျက်ဆီးခံရတာတွေကတိုင်းနယ်ပြည်နယ်ဆယ်ခုမှာဖြစ်ခဲ့ပြီးစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းမှာနေအိမ်အဆောက်အအုံ 2,400 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒုတိယအများဆုံးကမကွေးတိုင်းဖြစ်ပြီးနေအိမ်အဆောက်အအုံ 9,800 ကျော်ဆုံးရှုံးခဲ့ပါတယ်။ရွှေဘုံမြို့နယ်နဲ့ပလဲမြို့နယ်တို့တွင်အများဆုံးမီးရှို့ဖျက်ဆီးခြင်းခံခဲ့ရ။မီးရှို့ဖျက်ဆီးခံခဲ့ရတာကိုမြို့နယ်လိုက်ကြည့်ရင်လည်းစကိုင်းတိုင်းမှာအများဆုံးဖြစ်ပွားခဲ့ပါတယ်။ရွှေဘုံမြို့နယ်တစ်ခုထဲမှာတွင် နေအဆောက်အုံ3400ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်ဒုတိယအများဆုံးကဗလဲမြို့နယ်ဖြစ်ပြီးနေအဆောက်အုံ2300ကျော်ဆုံးရှုံးခဲ့ပါတယ်25ရက်တာကာလအတွင်းစကိုင်းတိုင်းနဲ့မကွေးတိုင်းတိုင်းနေအိမ်မိရှုဖြစ်စီခံရမှုအများဆုံးဖြစ်မိရှုဖြစ်စီခံရမှုတွေကအခုချိန်ထိရောကြမသွားသေးပါဘူးဇူလိုင်ဒုတိယပတ်တိ25ရက်အတွင်းမှာနေအိမ်အဆောက်အုံ930ကျော်မိရှုခံခဲ့ရပါတယ်စကိုင်းတိုင်းမှာနေအိမ်အဆောက်အုံ280ကျော်နဲ့မကွေးတိုင်းမှာ230ကျော်မိရှုဖြစ်စီခံခဲ့ရပါတယ်မိရှုဖြစ်စီခံရတာကြောင့်အရသား6ဦးထက်မနည်းလဲသေဆုံးခဲ့ပါတယ်
SP မြန်မာရဲ့မြင်ကွင်းချက်မှတ်စုပါရှင်အခုတော့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါပါရီမျိုးလည်းကိုဖြတ်တန်းစီးစင်းနေတဲ့စိမ့်မြေကန်တလျှောက်မှာနှစ်တိုင်းနွေရာသီရောက်ပြီးဆိုရင်ပင်လယ်ကမ်းခြေလိုအသွင်အပြင်တွေပြောင်းလဲသွားပါတယ်ပင်လယ်ကမ်းခြေရှိတဲ့နေရာတွေစီသွားစရာမလိုပဲကမ်းခြေမှာအပန်းဖြေအနားယူသလိုမျိုးဖြစ်နေအောင်ဖန်တီးထားတဲ့ပါရီမျိုးလည်းကကမ်းခြေဓူတွေစီကိုမဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေသောရရှင်တို့ကိုခေါ်သွားပါလိမ့်မယ်ရှင
်ပြင်သစ်နိုင်ငံပါရီမျိုးတော်မှာနွေရာသီရောက်လာပြီဆိုရင်စိမ့်မြေကမ်းဘေးမှာအပန်းဖြေကမ်းခြေဓူတွေပေါ်လာပါတယ်ကဘာလက်ခီးတွေအလားများတဲ့မျိုးလည်းနေရာတွေအပါအဝင်မျိုးတလျှောက်ဖြတ်တန်းစီးဆင်းနေတဲ့စိမ့်မြေကမ်းဘေးတစ်ဖက်တစ်ချက်မှာကမ်းခြေမှာတွေ့ရတဲ့အတိုင်းသဲတွေပလက်ကလထိုင်တွေရောင်စုံထီးတွေနေပူစာလှုံတဲ့နေရာတွေရေကူးကန်တွေအပန်းဖြေနားနေတဲ့နေရာတွေပေါ်လာပါတယ်ပုံမှန်အားဖြင့်နေရာဒီရောက်လာရင်ပါရီမျိုးသူမျိုးသားတွေတခြားနေရာတွေကိုသွားပြီးအပန်းဖြေကြလိမ့်ရှိတာမို့အခုလိုပါရီမျိုးထဲမှာကမ်းခြေတူတစ်ခုကို2002ခုနှစ်တုန်းကအဲ့ဒီအချိန်တုန်းကပါရီမျိုးတော်ဝင်ကစတင်ဖန်တီးခဲ့တာဖြစ်ပါတယ်အရင်ကတနေရာမှာပဲကမ်းခြေတူရှိခဲ့ပေမဲ့2006ခုနှစ်ကစလို့ကမ်းခြေတူတစ်ခုကနေကမ်းခြေတူရဲ့အဖြစ်နဲ့ဖန်တီးလာခဲ့ကြပါတယ်အခုတော့စိမ့်မြေကမ်းတစ်လျှောက်အပါအဝင်ပါရီမြို့မြောက်ပိုင်းမှာရှိတဲ့ Relat ကမ်းဘေးနဲ့တခြားနေရာတွေမှာပါကမ်းခြေတူတွေရှိနေတာမို့မြို့သူမြို့သားတွေသာမကကမ္ဘာနေရာဆောင်ကလာကြတဲ့ခီးသွွားဧည့်သည်တွေအတွက်ပါသွားလည်စရာဖြစ်နေပါတယ်နှစ်တိုင်းဇူလိုင်လဆန်းကနေဩဂတ်စ်လကုန်ပိုင်းအထိဖွင့်ထားတဲ့ပါရီမြို့တော်ကကမ်းခြေတူတွေကိုခလေးလူကြီးမရွေးဘသူမဆိုအခမဲ့လာရောက်နားနေအပန်းဖြေနိုင်အောင်လို့ရည်ရွယ်လုပ်ထားတာမို့ရှိခဲ့မှုဆိုင်တွေအရက်ဘားတွေဒါမကလဟာပြင်ရုပ်ရှင်ရုံတွေရေနဲ့ပတ်သက်တဲ့အားကစားလုပ်နိုင်တဲ့နေရာတွေလည်းရှိပါတယ်။အခုလိုမျိုးတွေမှာပန်းဖြေကမ်းခြေတူတွေရှိနေတာကြောင့်တခြားကိုခီးမသွားဖြစ်သူတွေသဘောကျနေကြပါတယ်
။ Bah pour ceux qui ont la chance de pas partir du tout en vacances, je trouve ça super aussi.
ပန်းဖြေခီးမထွက်နိုင်ကြသူတွေအတွက်တိတ်အဆင်ပြေပါတယ်။ပါရီမြို့ထဲမှာနေပြီးပင်လယ်ကမ်းခြေမှာလို့နားယူနိုင်တယ်။ရေကူးကန်ရှိတယ်၊ကလေးတွေအတွက်ကစားကွင်းရှိတယ်၊အရက်ဘားတွေစားတောက်ဆိုင်တွေလည်းရှိတယ်။သိပ်ကောင်းတဲ့အစီအစဉ်လို့ထင်ပါတယ်။
ပါရီမျိုးဟာဥရောပမှာကမ္ဘာလှည့်ခီးသည်တွေအလားအများဆုံးမျိုးတစ်ခုဖြစ်ပါတယ်။နေရာဒီကာလတွေမှာဧည့်သည်တွေများလွန်းလို့ဘယ်နေရာသွားလူရှုပ်တယ်လို့မျိုးကန်တွေပြောလို့ရှိပါတယ်။အခုတော့မျိုးထဲမှာအခုလိုပန်းဖြေစရာနေရာတွေတိုးလာတဲ့အတွက်မျိုးကန်တွေအတွက်လည်းအေးအေးဆေးဆေးမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နားနေနိုင်ကြပါတယ်
။ Bah je sais pas on trouve que c'est plus qualitatif les personnes sont là pour nous accueillir.
ဒီလိုကောင်းကောင်းလေးအနားယူနိုင်တဲ့နေရာလို့ထင်ပါတယ်။လူတွေကလည်းပေါပေါရွရွရှိကြပါတယ်။အပန်းဖြေစရာတွေလည်းမနှဲပါဘူး။စနေတင်းတွေရုံပိတ်ရက်မျိုးမှာအခုလိုအပန်းဖြေစရာနေရာရှိတာကိုကျမတို့ကတော့တော်တော်လေးဝမ်းသာပါတယ်
။စိမ့်မြေကမ်းဘေးတခြားအေးအေးဆေးဆေးလမ်းလျှောက်ထွက်ပြီးကမ်းခြေတူတွေရဲ့ပျော်စရာအငွေ့အသက်တွေကိုခံစားနိုင်ကြသလိုယာယီဖွင့်ထားတဲ့အရက်ဘားတွေစားတောက်ဆိုင်တွေမှာမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နိုင်ကြပါတယ်
။ Première fois ouais, première fois ouais.Et c'est super des paysans en fait hein ça casse vachement avec l'idée qu'on a
game au swiss en mouchi bare paris mio ne patat lo jono lo swae ni ye a mien ne tacha si ko phit ni bare lu ya di so lu dai ga tacha nia so toa ja ro miao yatha ri ma so lu tet ni ja ara myo ba di ba ro a yi chan chan thai pi tangai chin ni ne bia thai taung nai no ayan ko kaung ma de
aku 2022 khu ne ga pyin tin nai ga a pa a wen europa myo dor dor mya mya ma a yin that po pi pu pyin ne a pu dan ko khan sa ja ya de ne phit bare ဒါကြောင့်အခုလိုကမ်းခြေမှာအပန်းဖြေသလိုခံစားမှုမျိုးရတဲ့နေရာစီကိုမြို့သူမြို့သားတွေပို့ပြီးလာနေကြပါတယ်
It's really good idea because the water
cools it down a little bit and then there's
တကယ်ကောင်းတဲ့စိတ်ကူးလို့ထင်ပါတယ်ရေချောင်းအပူချိန်နဲ့တက်သားတယ်လို့ထီးအောင်မှအရေးလေးရပါတယ်အေးစစ်စစ်ထိုင်ပြီးပြာတောင်းနိုင်တယ်ဆိုတော့ကျမအတွက်တော့တခြားဘာမှမလိုပါဘူ
းပါရီမျိုးလေကကန်းချေတူတွေဟာအနားယူအပန်းဖြေခြင်းတွေအတွက်တည်းမဟုတ်ဘဲချမ်းမာရေးလိုက်စားတွေအတွက်လည်းလင်းချင်ကန်းလှုပ်ချင်စရာနေရာတွေဖြစ်နေပါတယ
် Je profite de cette cours de tai chi chi kong
ဒါကပါရီကန်းချေပါတိုင်ချီလေးချင်းကလုပ်ရတာအဲ့ကိုသဘောကျပါလေဒီကနေ့တော်တော်လေးပူမယ်လို့ပြောထားတော့ကျမမနေ့အစောကြီးထလာခဲ့တာလေနားမှာရေမုန်တွေထုတ်ပြီးတဲ့ဆက်လေးရှိနေတော့အဆင်ပြေပါလေ
ရွာဒီကာလမျိုးရဲမှပြောစရာဖြစ်အောင်လို့ကန်းချီတူတွေဖန်တီးထားတဲ့တချို့နေရာတွေမှာသဲတွေကိုတန်ချိန်နဲ့ချီသဲလာပြီးတော့ထားပေးထားတဲ့အတွက်တကယ်ကန်းချီရောက်နေတယ်လို့ခန်းစားမှုမျိုးကိုရနိုင်ကြပါတယ်ပါရီမျိုးတော်ဝင်ရုံရဲ့အစီအစဉ်နဲ့စိမ့်မြေကန်းပေးတစ်ဖက်တစ်ချက်နှစ်စဉ်ရွာဒီမှာပေါ်လာတဲ့အပန်းဖြေကန်းချီတူတွေမှာတနည်းချက်တနည်းပို့ထူးတဲ့ဆွဲဆောင်မှုတွေကိုမြင်တွေ့ရတယ်လို့လာနေကြသူတွေကပြောပါတယ်
And it looks like there's more stuff than last year which is encouraging.
မနစ်ကထဲသွားစရာလေစရာတွေပိုရှိပုံရတာအားရဖို့ကောင်းပါတယ်။မနစ်ကတော့ကိုဗစ်ကြောင့်ဘဲမှသွားလို့မကောင်းခဲ့ဘူးလေ။ဒီနှစ်တော့အားလုံးပြန်ဖွင့်နေပါပြီ။နေရာထိုင်ခင်းတွေလည်းအများကြီးတွေ့ရပါတယ်။နေပူစာလုံနိုင်တဲ့ကုတင်မျိုးတွေတောင်တွေ့ပါတယ်။မနစ်ကတော့ရှိသလားသတိမထားမိပါဘူး။ဒီနှစ်မှအဲ့လိုထားပေးတာကတော့တော်တော်လေးကောင်းပါတယ
်။ပြင်သစ်နိုင်ငံပါရီမြို့လယ်မှာဇူလိုင်လဆန်းကနေဩဂတ်လကုန်ပိုင်းအထိနှစ်စဉ်ပေါ်လာတဲ့အပန်းဖြေကန်းချေတူတွေကိုမျိုးကံတွေတည်းမဟုတ်ဘဲကဘာလက်ခီးသွွားဧည့်သည်တွေကပါရီမျိုးရဲ့ထူးခြားတဲ့ဆွဲဆောင်မှုတစ်ခုအနေနဲ့မြင်ကြပါဗျ။စိမ့်မြက်ကံဘေးတစ်ဖက်တစ်ချက်လမ်းလျှောက်သွားလို့ရတဲ့နေရာတွေဟာကမ်းခြေတွေမှာမြင်ရလေးရှိတဲ့အပြင်အဆင်တွေအဖြစ်နဲ့အသွင်ပြောင်းသွားတာကိုအများစုကကြိုးဆိုကြပါတယ်။မျိုးကံလူကြီးတို့ကတော့ဆက်ဘင်းစီးသူတွေ၊စကိတ်ဘုတ်စီးသူတွေပုံများလာလို့သူတို့လမ်းလျှောက်သွားရင်တိုက်မိမှာစိုးရိမ်တယ်လို့ပြောကြပါဗျ။တစ်နှစ်ချက်တစ်နှစ်ရာသီဥတုပိုပြီးပူပြင်းလာတာကြောင့်အပြင်ကယောဂါအန်ဒီရဲ့ကြောင့်ရောကုံစေးနှုံတွေအရင်ထက်ပိုပြီးကြီးမြင့်လာတဲ့အတွက်ပါတခြားနေရာတွေစီအပန်းဖြေခရီးထွက်သူတွေအရင်ထက်ပိုနေသွားနေချိန်မှာပါရီမြို့လေကကမ်းခြေတူတွေဟာမြို့ကန်တွေရောကဘာလက်ခီးတဲ့တွေအတွက်ပါအပန်းဖြေလက်ပတ်အနားယူစရာနေရာတွေဖြစ်နေပါတယ်ရှင်ကျွန်မစင်မြတ်မောပါ
မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ကဘာတလောခီးသွားစီစဉ်ပါရှင်ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းဆောင်မတွေနဲ့အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်ခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးမှာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ပိုင်းနဲ့ဖလော်ရီဒါပြည်နယ်ကအမလာကိုစိန်ခံအပန်းဖြေနေအင်ဂိုဖက်ဒရယ်အစိုးရကစုံစမ်းစစ်ဆေးရေးဘီရို FBI ကဝင်ရောက်စီးနှင်ရှာဖွေတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတအင်ဖီရိုကအထူးသဖြင့်မှတ်ချက်ပေးပြောဆိုရမှာရှိပါဘူး FBI ကဝင်ရောက်ရှာဖွေတဲ့ကိစ္စသမ္မတဘိုင်ဒန်ရောအင်ဖီရိုကပါသတင်းတွေကနေပဲတိကျရတာလို့အင်ဖီရိုကပြောပါတယ် FBI ကဝင်ရောက်ရှာဖွေမယ်ဆိုတာကြိုတင်အသိပေးတာမျိုးမရှိဘူးလို့သမ္မတဟောင်းထရမ့်ရဲ့အင်ဒေါ်တာဝန်ရှိသူတွေကပြောပါတယ်အခုလိုဝင်ရောက်ရှာဖွေချိန်မှာဖလော်ရီဒါကနေအိမ်မှာမစ္စတာထရမ့်ရှိနေပဲနယူးယောက်မြို့ကိုရောက်ရှိနေတာပါခုလိုဝင်ရောက်ရှာဖွေချိန်မှာသမရဟောင်းသူရဲ့နေအိမ်ကို FBI ကခုလိုဝင်ရောက်စီးနှင်းရှာဖွေတာမျိုးအမေရိကန်သမိုင်းတစ်လျှောက်တစ်ချိန်မှမရှိခဲ့ဘူးလို့အကွန်တက်ကတို့နိုင်ငံရေးသိပ်ပံပါမောက်ခဒေးဗစ်ဂိုဟင်ကလည်းပြောပါတယ်ရုရှားကိုတိမ်ပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကရုရှားလေတပ်အခြေစိုက်စခန်းမှာအင်္ဂါနေ့ကပြင်းထန်တဲ့ပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့တဦးသေးဆုံး၅ဦးဒဏ်ရာရခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပေမဲ့ဘာကြောင့်ဖြစ်ရလဲဆိုတာကိုတော့မသိရပါဘူး2014ခုနှစ်ကရုရှားပိုင်းနဲ့ထဲသွတ်သွင်းခဲ့တဲ့ခရိုင်းမီးယားဒေသကစာကီလေတပ်အခြေစိုက်စခန်းမှာရှိတဲ့လက်နက်တွေထားတဲ့နေရာကနေပောက်ကွဲခဲ့တာဖြစ်ပြီးလက်နက်ကြီးထိမှန်တာမဟုတ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒါနဲ့ပတ်သက်လို့ယူကရိန်းအာဏာပိုင်တွေကလက်သလောတစုံတရာဝေဖန်ချက်မပေးပေမဲ့အဲ့ဒီလေတပ်စခန်းကိုယူကရိန်းတပ်ဖွဲ့တွေကပစ်ခတ်လိုက်တဲ့တာဝေးပစ်ဒုံးကြီးထိမှန်ခဲ့တယ်လို့အင်တာနက်လူမှုကွန်ရက်တွေမှာအတိမပြုတ်နိုင်တဲ့သတင်းတွေလည်းပြန့်နှံ့နေပါရယ်ကမ္ဘာကျော်အမေရိကန်အမျိုးသမီးတင်းနဲ့အာဂဇာသမားဆရီနာဝီလျံဟာ Grand Slam ချန်ပီယံ23ဆုရရှိပြီးတဲ့နောက်အာဂဇာလောကကိုကျော်ခိုင်မှုအဆင့်တင်ဖြစ်နေပြီလို့ပြောပါရယ်နောက်ထပ်ကလေးတစ်ယောက်ထပ်ယူဖို့နဲ့စီးပွားရေးကိုအာရုံစိုက်တော့မယ်လို့လည်းပြောပါရယ်ဒီလာထဲမှာအသက်40နှစ်ပြည့်တော်မှာဖြစ်ပြီးတခုခုပြန်လုပ်ပေးဖို့အချိန်တက်ပြီလို့ Vogue Magazineကအင်္ဂါနေ့ဆောင်းမမှာရေးသားခဲ့တာပါအငိမ့်စားယူရဲဆိုတဲ့စကလုံးကိုမကြိုက်တဲ့အတွက်အဲ့ဒီစားသူ့ဘဝကိုတင်းနဲ့အားကစားလောကနဲ့ဝေးရာအခြားပိုအရေးကြီးတဲ့အဆင့်တစ်ဆင့်ကိုတိုးတက်ပြောင်းလဲတာလို့သဘောထားချင်းကြောင်းလဲပြောပါတယ် သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော့သူဝိုင်းတော့သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you type ပ
This program has come to you from the Voice of America, Washington.